Welcome to the Voice of America in Burmese.
Namaste Namaste. Washington Bureau of American Tangani. 2020 June 20 ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းကီလိုမီတာ2440နဲ့51လိုင်းကီလိုမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့ဒီပြောပြပေးပါမယ်။ June 19ရက်နေ့ဟာ American နိုင်ငံမှာကျွန်းစနစ်ဖြတ်သိမ်းတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တည်ခဲ့တဲ့နှစ်ပေါင်း155နှစ်မြောက်နေ့ဖြစ်ပြီး American နိုင်ငံတလောမှာအထိတ်မှတ်ပွဲတွေကိုဆင်နွှဲနေကြပါတယ်။ကျွန်းစနစ်ကိုဖျက်သိမ်းလိုက်ကြောင်း1863ခုနှစ်မှာကျင်းပခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံတောင်ပိုင်းပြည်နယ်တွေမှာကျွန်းပြုတ်ခံရသူအလုံးလွတ်လပ်မှုရခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တောင်ပိုင်းက Texas ပြည်နယ်မှာတော့1865ခုနှစ်မှာမှ Galveston မြို့ကိုပြည်ထောင်စုစစ်သားတွေရောက်သွားမှကျွန်းစနစ်ဖျက်သိမ်းကြောင်းသိခဲ့ကြရတာပါ။ဒါကြောင့်နောက်တစ်နှစ်မှာဇွန်လနဲ့19ရက်ကိုပေါင်းပြီး June 10th လို့ခေါ်တဲ့အထိမ်းအမှတ်နေ့ဖြစ်နေGalveston မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်။ June 10th နေ့မှာပဲသမ္မတ Donald Trump ကဒီကနေ့ဟာ American နိုင်ငံအမှောင်ခေတ်ကိုအောင်းအောင်းမြင်းမြင်းကျော်လွှားနိုင်တဲ့အထိမ်းအမှတ်နေ့ဖြစ်တယ်လို့ American သမိုင်းမှာဆိုးရတဲ့အမားရွတ်ရှိခဲ့တာကိုအမှတ်ရစေတဲ့နေ့ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ Coronavirus ကူးစက်ပြန့်ပွားမှုဟာကမ္ဘာတလွားဆက်ပြီးတိုးနေစေဖြစ်ပြီးတောက်ကြံနေတဲ့အထိအကူးစက်ခံရသူ၈သန်းခွဲကျော်သွားပြီလို့ American John Hopkins တက္ကသိုလ်ဆက်တမ်းမှာဖော်ပြပါတယ်။အမေရိကန်နိုင်ငံမှာအခုဆက်ကံသူ2သန်းကျော်အများဆုံးဖြစ်နေတယ်လို့ဘရာဇီးမှာ3သန်းနီးပါးနဲ့ရုရှားမှာတော့တန်းတဝက်ကျော်နဲ့တက်တရအများဆုံးမှာဒီကာယောဂါဒန်ခံနေရချိန်မှာပဲစနေနေ့မှာသမ္မတဒေါ်နယ်ထရမ့်ကအိုကလာဟိုမာပြည်နယ်တူဆန်မြို့မှာကြီးမားတဲ့လူမှုတွေ့ဆုံပွဲကျင်းပဖို့စီစဉ်ထားတာဖြစ်ပြီးဒီမျိုးဟာမကြခင်ရက်တွေအတွင်းဒီယောဂါအခုဆက်ခံရမှုတိုးလာနေတာကြောင့်ဒေသအာဏာပိုင်တွေကစိုးရိမ်နေကြတာပါဒါကြောင့်ကျမရေးနဲ့လုံခြုံရေးဆိုင်ရာစိတ်ချရစီတဲ့အစီအစဉ်တွေလှုပ်ဆောင်ပေးဖို့ဒေတာအာနာပိုင်တွေကသမ္မတရဲ့မဲဆွယ်အဖွဲ့ကိုပန်ကြားခဲ့ကြပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကိုပြန်ပြီးပြုပြင်ဖို့အစီအစဉ်တွေကိုဥရောပနိုင်ငံတွေက American ပြည်ထောင်စုနဲ့လက်တွဲပြီးလှုပ်ဆောင်နေတယ်လို့ဥရောပထိပ်တန်းကျန်းမာရေးအရာရှိတဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။ Britain ပြင်သစ် Germany နဲ့ Italy နိုင်ငံတွေကတာဝန်ရှိသူတွေဟာ WHO ပြန်လည်ပြုပြင်ရေးအတွက်ဒီပညာဆိုင်ရာအဆင့်ဆွေးနွေးပွဲတွေလုပ်နေပြီးခဏဦးအဆင့်ဖြစ်တဲ့အတွက်အများသိအောင်ထုတ်မပြောသေးပဲထားချိန်မှုဥရောပကျန်းမာရေးအရာရှိကလည်းသူ့နာမည်ကိုထုတ်သုံးခွင့်မပေးပါဘူးဒီလိုဆွေးနွေးရမှာ WHO အဖွဲ့ကြီးရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာအတွက်ဘယ်နိုင်ငံကမှဩဇာလွှမ်းမိုးမှုမရှိစေဘဲတီးခြားလွတ်လပ်မှုရှိစေရေးနည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းပြောပါတယ်သမ္မတဒေါ်နယ်ထရမ့်က WHO ဟာတင်းနဲ့တိတ်နှိကက်တဲ့ဆက်ဆံရေးရှိတယ်လို့ဆွဆွဲပြီး American က WHO အတွက်ထောက်ပံ့နေတဲ့ရန်ပုံငွေကိုမပေးဘဲရပ်ဆိုင်းခဲ့တာဖြစ်ပါတယ်။တရုတ်ရဲ့တရားအုပ်ချုပ်ခွင့်ရထားတဲ့နယ်မြေတစ်ခုဖြစ်တဲ့ Hong Kong ကိုတရုတ်နိုင်ငံရဲ့မြို့တစ်မြို့ဖြစ်နေတဲ့ American ပြည်ထောင်စုကသတ်မှတ်ရတော့မှဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီး Mike Pompeo ကတောက်ချန်နဲ့ Copenhagen Democracy ထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ
်။Will Hong Kong be treated as any other Chinese city?
Hong Kong ကိုတရုတ်နိုင်ငံနောက်ထပ်မြို့တစ်မြို့ဖြစ်နေပဲဆက်ဆံရတော့မှာလားလို့မေးလာတော့ဒီလိုပဲဆက်ဆံဖို့တရုတ်အစိုးရကလုပ်နေတာကြောင့်ဒီလိုပဲဆက်ဆံရတော့မှာပါလို့ online ကနေချင်းပါတဲ့ထိပ်သီးအစည်းအဝေးမှာဝန်ကြီးပုံပြကပြောသွားတာပါ။ Hong Kong မှာစက်တင်ဘာလကျရင်ရွေးကောက်ပွဲတွေချင်းပါဖို့ရှိပြီးဒီရွေးကောက်ပွဲကနေတရုတ်ကွန်မြူနစ်ပါတီရဲ့ Hong Kong လွတ်လပ်ခွင့်ပေါ်မှာလေးစားမှုရှိမရှိကိုအားလုံးကသိလာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုထိန်းချုပ်ဖို့လုပ်နေတာအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအမေရိကန်ကဆန်းစစ်နေကြောင်းလည်းတရုတ်ကွန်မြူနစ်ပါတီထိပ်တန်းတန်တမန်ယန်ဂျီချီနဲ့တွေ့ဆုံပြီးနှစ်ရက်အကြာမှာပြောကြားခဲ့တာပါ။ယန်ဂျီချီကလည်းအမေရိကန်နေနဲ့အဓိကပြဿနာကြီးတွေနဲ့ပတ်သက်ပြီးတရုတ်ရဲ့ရည်တည်ချက်ကိုလေးစားဖို့လိုကြောင်းနဲ့ဒီလိုနှစ်နိုင်ငံတင်းမာတဲ့ဆက်ဆံရေးပြန်ကောင်းဖို့ကြိုးစားနေချိန်မှာပဲဟောင်ကောင်လိုကိစ္စမျိုးအတွက်ဂျာဝန်တာတွေမလုပ်ဖို့ပြောကြားခဲ့ပါတယ်။American ကမ္ဘာသတင်းမီဒီယာဌာန USAGM ရဲ့အကြီးအကဲဖြစ်လာတဲ့ Michael Peck ကဗိုလ်တပူးနေမှာအရှေ့လေပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှတန် RFA နဲ့လွတ်လပ်တဲ့ဥရောပအတန်ကျူဘာအတန်နဲ့ဌာနဆိုင်ရာရုံးနဲ့ Open Technology Fund ဌာနတွေရဲ့အကြီးအကဲတွေကိုယာရုကနေထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်း American Party ကြီးညက်စလုံးကသက်တော်အမတ်တွေကပြောကြားကြပါတယ်Democratic Party ဝင်တွေဖြစ်တဲ့အောက်လွတ်တော်ရာသုံးမှန်းချိန်ငွေစင်းဆိုင်ရာကော်မတီဥက္ကဋ္ဌနီတန်လိုဝင်နဲ့အောက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအီလီယတ်အင်ဂယ်တို့က Mr. Peck ဟာသူ့အလုပ်စဝင်တဲ့ပထမသတင်းပတ်ထဲမှာပဲအခုလိုပြင်းပြင်းထန်ထန်အရေးယူခဲ့တာအတွက်အံ့ဩအားကြောင့်လည်းဒီမိုကရေစီနဲ့လွတ်လပ်မှုအတွက်တောက်တိုင်တစ်ခုဖြစ်တဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်ပြီးညှင့်တင်ပေးဖို့ထက်သမ္မတ Trump အစိုးရအဖွဲ့ရဲ့နိုင်ငံရေးစင်တာကိုဦးစားပေးဖို့ဦးတည်ပြီးဒီဌာနကိုဦးဆောင်မှာအထူးစိုးရိမ်တယ်လို့ပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အလုပ်တော်နိုင်ငံခြားရေးကော်မတီက Republican ခေါင်းဆောင် Michael McCaul နဲ့ Republican ထက်လွှတ်တော်မှ Marsha Blackburn တို့ကလည်း Open Technology ဖန်ထာနာအကြီးအကဲကိုအလုပ်ဖြုတ်ပြတာအတွက်စိတ်နှောက်ရှက်ဖြစ်ရကြောင်းပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 8.13 ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါတယ်ရှင
်ကျွန်တော်ရမ်တော်မှာ VOA American တန်ရက်မနက်ခင်းသတင်းတွေကိုဆက်လက်ကြေညာသွားပါမယ်ကမ္ဘာတဝန်းလူသားပေါင်း80နီးပါးအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေဖြစ်နေထိုင်နေကြရသလိုမနေ့ကတည်းကတည်းကပဲလူဆယ်သားအိုးအိမ်စွန့်ခွာထွက်ပြေးကြရတာဟာစိုးရိမ်ထိတ်လန့်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂဒွေယုံမကြုံအန်တိုနီယိုဂူတာရက်စ်ကဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ
် On World Refugee Day we pledge to do everything in our power to end the conflict and persecution
ဒါကြောင့်ဒုက္ခသည်တွေတူပါလာစေတဲ့အကြောင်းရင်းတွေဖြစ်တဲ့ပြိပခါရင်းနဲ့ဖိနှိပ်မှုတွေရပ်ဆိုင်သွားအောင်ကျွန်တော်တို့မှာရှိတဲ့အင်အားကိုအစကုန်အသုံးချဖို့ကမ္ဘာဒုက္ခသည်များနေ့မှာဂရုပြုပါတယ်လို့လည်းကုလသမဂ္ဂလူညီမှုချုပ်ကပြောပါတယ်ဒီနေ့မှာ COVID-19 ကအကာအကွယ်မဲ့ဒုက္ခသည်တွေအပေါ်တပူပေါင်းနှပူဆင့်တယ်လို့ဖြစ်ခဲ့ရတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့ဒုက္ခသည်အဖြစ်နဲ့နေရစမှာပဲတချို့တွေက COVID-19 ကိုရင်ဆိုင်တုံ့ပြန်ရမှာအရေးပါတဲ့လူတွေအဖြစ်ထွက်ပေါ်လာခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေကဆလို့ဥရောပတိုက်ကစေယုံကြီးတွေအထိဒုက္ခသည်တွေဟာဆရာဝန်တွေ၊သူနာပြုတွေ၊ဆရာဆရာမတွေနဲ့တခြားရေးပါတဲ့လုပ်ငန်းတွေမှာဝင်ရောက်ပြီးအိမ်ရှင်သူမှုအဖွဲ့အစည်းကိုအထောက်အကူပြုပေးနေကြောင်းလည်းအတွေ့အကြုံကိုကုသရက်စ်ကပြောပါတယ်ကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေနဲ့တူရည်တည်ပေးတော့မှာဖြစ်ပြီးစစ်ဘေးနဲ့ဖိနှိပ်ထုတ်ချက်မှုတွေကြောင့်ဒုက္ခရောက်ပြီးထွက်ပြေးလာရသူတွေကိုလေးထိုင်စရာဖန်တီးပေးဖို့ကအခြေခံတာဝန်တစ်ခုဖြစ်တယ်ဆိုတာကိုအရင်မှတ်သားထားမှာဖြစ်တယ်လို့လည်းအထူးရင်းမှုချုပ်ကသားရက်စ်ကပြောပါတယ်ခင်ဗျာဆူရတရက်ကကျွန်တော်တို့ကပေးထားတဲ့အစိမ့်စ်ဆိုင်ဘာတိုက်ခိုက်ရေးအဖွဲ့တော်ကဩစတြေးလျနိုင်ငံနဲ့ဆိုင်ဘာတိုက်ခိုက်မှုတွေကိုအရှိန်ဟုန်ပြည့်လှုပ်ဆောင်နေတယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတောက်ချာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Australian organisations are currently being targeted by a sophisticated state-based cyber actor.
နိုင်ငံတကာကိုအခြေစီထားတဲ့အစိုးရစိုက်ဘာတိုက်ခိုက်ရေးအဖွဲ့တွေကဩစတြေးလျနိုင်ငံတွေကစီးပွားရေးနဲ့အစိုးရလုပ်ငန်းတွေအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့အခြေခံဆောင်ရွက်လုပ်ငန်းတွေလိုလုပ်ငန်းအသွာပေါင်းစုံနဲ့စိုက်ဘာတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ဝန်ကြီးချုပ်စကော့မော်ရစ်ဆန်ကပြောသွားတာပါကနေကလည်းဆိုရတော့မော်ဆန်ကထုတ်ဖို့ပြောဆိုခြင်းမရှိပါဘူးအခုလိုအများပြည်သူသိအောင်ပြောရတာကစစ်မှားရေးနဲ့တခြားရေးကြီးတဲ့ကဏ္ဍတွေထဲကအဖွဲ့အစည်းတွေတတိပြုဝင်စေဖို့နဲ့ဤပညာပိုင်းဆိုင်ရာအကာအကွယ်တွေလှူထားစေချင်တာကြောင့်ဖြစ်ကြောင်းပြစ်မှတ်ထားတိုက်ခိုက်ခံရတဲ့နယ်ပယ်အတိုင်းအတာနဲ့အချက်လက်ခိုးယူဖို့စူးစမ်းတဲ့အခြေအနေအတွက်ဒီလတွေလည်းပုံများလာကြောင်းသူကပြောပါတယ်ဩစတြေးလျမဟာဗျူဟာမူဝါဒဆိုင်ရာသုတေသနအဖွဲ့ကပီတာဂျန်နင်းစ်ကတော့ဩစတြေးလျနိုင်ငံကိုဒီလိုတိုက်ခိုက်ဖို့စိတ်ဝင်စားပြီးလုံနိုင်တဲ့စွမ်းရည်ရှိတာကတရုတ်နိုင်ငံပဲရှိတယ်လို့ပြောပါတယ်တောက်ကြနေတူတူတည်းမှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီဂျန်ကတရုတ်နိုင်ငံဟာဘယ်လိုစိုက်ဘာတိုက်ခိုက်မှုမျိုးကိုမဆိုအခိုင်အမာစန့်ကျင်လဲဆိုပြီးတုံ့ပြန်ပြောဆိုလိုက်ပါတယ်ခင်တောင်ပြကိုရီးယားနိုင်ငံဆက်ဆံရေးတင်းမာမှုတွေမြင့်တက်နေတဲ့ကိစ္စအပေါ်တာဝန်ယူကြောင်းပြသတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနဝန်ကြီးကင်ယုံချိုမနေ့ကရာထူးကနှုတ်ထွက်သွားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကနိုင်ငံဆက်ဆံရေးရုံးကိုမြောက်ကိုရီးယားကဖောက်ခွဲဖျက်ဆီးခဲ့ပြီးတဲ့နောက်အခုလိုနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာတော့ဝန်ကြီးကင်ယုံချိုရဲ့နှုတ်ထွက်စာကိုသမ္မတမွန်ဂျေအင်ကလက်ခံလိုက်တယ်လို့သာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလကစလို့တောင်ပြောက်ပေါင်းစည်းအဓိကတာဝန်ယူထားသူဝန်ကြီးကင်ကတောင်ပြောက်ဆက်ဆံရေးဆွေးရွာလာတဲ့အခြေအနေကိုတာဝန်ယူခဲ့အနေနဲ့နှုတ်ထွက်ဖို့ဗိုလ်ထုတ်တွေကကမ်းလှမ်းပြောကြားခဲ့တာပါ။တောင်ကိုရီးယားနဲ့ဇပ်ပကနေမြောက်ကိုရီးယားစန့်ကျင်ရေးစာဆောင်တွေနဲ့တခြားထောက်ပံ့ရေးပစ္စည်းတွေကိုမိုးပြံပူပေါင်းနေတဲ့ဖြစ်လွန်နေတာကိုမြောက်ကိုရီးယားကဒေါသထွက်ပြီးအင်ကာနီတို့ကနိုင်ငံဆက်ဆံရေးရုံးကိုဖောက်ခွဲပျက်စီးဖြစ်ခဲ့ပါတယ်။ ကမ္ဘောဒီးယားနိုင်ငံကိုခီးသွားရောက်သူတွေလေးစိတ်ရောက်ရောက်ချင်း COVID-19 ဝန်ဆောင်မှုစည်းရိတ်အမကန်ငွေဒေါ်လာ3000ကိုငွေသားဒါမှမဟုတ် credit card နဲ့ပေးဆောင်ရမှာဖြစ်ပြီးဒေါ်လာ5000နဲ့ကာမီတဲ့ခီးသွားကျမရေးအမကန်ရှိရမှာဖြစ်ကြောင်းကမ္ဘောဒီးယားဆွေရကကြေညာလိုက်ပါတယ်။ဇွန်လ16ရက်စွဲပါကြေညာချက်ကိုဝန်ကြီးချုပ်ရုံးရဲ့ Twitter စာမျက်နှာမှာဖော်ပြထားတာပါ။ကမ္ဘောဒီးယားကိုလာအောင်သူတွေဟာလိစိတ်ရောက်တာနဲ့ဆေးစစ်ရမယ့်နေရာကိုပို့ဆောင်ပေးက5ဒေါ်လာနဲ့ COVID-19 ရောဂါပိုးစစ်ဆေးကဒေါ်လာ100ကိုပေးဆောင်ရပါမယ်။ဆေးစစ်ထားတဲ့အဖြေကိုဆောင်ရမယ့်တညတာအချိန်တွင်ဟိုတယ်ဒါမှမဟုတ်ဆောင်ရွက်စင်တာမှာဆောင်ရမှာဖြစ်ပြီးအဲ့ဒီအတွက်ဒေါ်လာ30နဲ့အစားတောက်အတွက်ဒေါ်လာ30ကျတင်မှာဖြစ်ပါတယ်။ရောဂါပိုးကင်းရှင်းကြောင့်အဖြေထွက်သူခီးတယ်တွေကိုတော့သူတို့အမကန်ထားတဲ့ငွေတွေကစတင်ငွေကိုနှုတ်ပြီးပြန်အမ်းပေးမှဖြစ်ပါတယ်။ဒါရီစိတ်ဆင်လုံဆောင်ပြီးရင်လည်းသူတို့နေထိုင်ရမယ့်နေရာမှာ14ရက်သတ်မှတ်ဆောင်ချီအောင်မှဖြစ်ပြီးစတုံးရည်နေ့မြောက်မှာတော့ဒုတိယအကြိမ်စိတ်ဆင်မှုခံရမှာဖြစ်ပါတယ်။ခီးဒါရီနဲ့ယောဂဘူးရှိသူတွေနဲ့ယောဂလက္ခဏာပြသူတွေကိုနိုင်ငံပိုင်ဆေးရုံကိုပို့ဆောင်စေကူတာခံယူစေမှဖြစ်ပြီးနောက်ထပ်ပို့ဆက်တဲ့၄ချိန်အတွက်တစ်ချိန်ကိုဒေါ်လာ100ကျပ်တင်မှဖြစ်ပါတယ်။ယောဂကြောင့်တည်ဆုံသွားကြမယ်ဆိုရင်လည်းတကြိုစီးဒေါ်လာ1500ပေးဆောင်ရမှဖြစ်ပြီးဒီကုန်ကျစရိတ်အားလုံးကိုအမကန်ငွေဒေါ်လာ3000နဲ့ကလှုပ်ယူမှဖြစ်ပါတယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
အစိုးရဘက်ကမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုပြန်လည်ခေါ်ယူရေးလှုပ်ဆောင်နေတဲ့အတွင်းကြံ့ကြာမှုတွေအတွက်တိခန့်ဆောင်ဆိုင်ပေးကြဖို့မြန်မာအစိုးရဘက်ကပြောဆိုလိုက်တာကိုကျွန်မမိခါကတင်ပြပေးသွားမှာပါ။ကပ်ဘေးကာလာတွင်နိုင်ငံရဲ့ခြားတွေမှာပိတ်မိနေတဲ့မြန်မာတွေကိုပြန်ခေါ်ဖို့အစိုးရကစီစဉ်နေပေမဲ့တချို့ပိုင်းတွေမှာကြံ့ကြာနေတာတွေခက်ခဲနေတာတွေပြန်လာလို့အဆင်မပြေတာတွေရှိနေတာကြောင့်အစိုးရအစီအစဉ်အပေါ်ဝေဖန်မှုတွေလည်းရှိနေခဲ့ပါတယ်။ဒါ့အပြင်ဒုက္ခရောက်နေကြတဲ့မြန်မာနိုင်ငံသားတွေတက်ဆိုင်ရာတန်ယုံကိုဆက်သွယ်ရမှာလဲဖုံးမကိုင်းတာအဆက်အသွယ်လုံးမရတာတွေဖြစ်တာကိုလေကာယကံရှင်တွေက VOE ကိုဆက်သွယ်ပြောဆိုတာတွေရှိခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးဟန်ကတော့အစိုးရဘက်ကအတက်နိုင်ဆုံးစီစဉ်ပေးနေပြီးဒီအပေါ်မှာနားလည်မှုရှိရှိစောင့်ဆိုင်းကြဖို့ဒီကိစ္စနေပြီးတော့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။လူဝင်မှုကြီးကြပ်ရေးဥပဒေကိုဖောက်ပြန်မှုနဲ့တော့အကျဉ်းချနေတဲ့မြန်မာနိုင်ငံသားတွေရှိပါတယ်။ဒီနိုင်ငံသားတွေကမှသူတတ်မှတ်တဲ့ကာလပြီးသွားတဲ့အခါမှာကျွန်တော်ပြန်ပို့နေတာရှိပါတယ်။ခြေနေပေးတဲ့လူက3000လောက်ရှိပါတယ်။ကျွန်တော်တို့မခေါ်နိုင်သေးပါဘူး။ဘာလို့လဲဆိုတော့ကြံနဲ့ပိုးပြီးအခက်အခဲရှိတဲ့လူတွေကိုကျွန်တော်တို့ဦးစားပေးဆောင်ရွက်နေရတဲ့အနေအထားမှရှိပါတယ်။ COVID-19 ကာလမှာဒီပြည်မလေးရှားမှာလည်းကန့်သက်ချက်တွေတော်တော်များများရှိပါတယ်။ပိတ်ဆို့ရတာတွေရှိပါတယ်။ကျွန်တော်တို့အနေနဲ့လည်းတတ်နိုင်တဲ့ဘက်ကနေပြီးတော့ကူညီပေးဖို့ဆိုတရားဝင်ကိုစာနဲ့လည်းကျွန်တော်တို့အကြောင်းကြားရတာရှိပါတယ်။ဖုန်းနဲ့လည်းကျွန်တော်တို့မကြာခဏအသိပေးပါမယ်။သူတို့အနေနဲ့လည်းဖြစ်နိုင်ဖြစ်နေတဲ့အခြေအနေပေါ်မှာအတန်အတန်ဆုံးကျွန်တော်တို့ဟိုကူညီပေးလျက်ရှိပါတယ်။ဒီလူတွေကိုလည်းကျွန်တော်တို့တည်စီကြပါမယ်။မျှော်လင့်ချက်တွေဘာမှမစွန့်လွတ်လိုက်ပါနဲ့။လက်ရှိအချိန်မှာတော့စူးစူးစီးစီးနေပါ။အယောက်တုံးနဲ့အူကူညီကြပါ။မြန်မာနိုင်ငံကတော့အကာလုံးကိုတော့ပြန်ခေါ်ဖို့စီစဉ်နေပါတယ်လို့ပဲကျွန်တော်ပြောလို့
။အခုဆိုရင်အရေးပေါ်ကယ်ဆယ်ရေးလေးရင်နဲ့ပြန်ခွင့်ရဖို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကိုဆက်သွယ်လာသူဟာခံမှန်းကြီးအယောက်400လောက်ရှိတယ်လို့မလေးရှားနိုင်ငံမြန်မာတန်ယုံဘက်ကပြောဆိုထားပါတယ်။အလုလက်မဲ့ဖြစ်သူတင်ကနဲ့နဲ့ချီရှိလာတာကြောင့်စားတောက်ရေးအကူအညီပေးနေတဲ့အဖွဲ့တွေလည်းလက်လန်းမမီဖြစ်နေရတာမို့အတော်လေးဒုက္ခရောက်နေတယ်လို့အလုသမားတွေကိုကူညီပေးနေတဲ့မလေးရှားနိုင်ငံလူမှုရေးအသင်းဥက္ကဋ္ဌဦးစံဝင်းက VOA ကိုခုလိုပြောပါတယ်
။အတော်တော်များများนี่မြန်မာနိုင်ငံကိုပြန်ကြည့်ကြတယ်နောက်တစ်ခုကြည့်တယ်ဒီဘိုက်ကြည့်တယ်ဆိုတော့ကထောက်သားမရှိဆေးရုံပါတယ်ကလေးမွေးလို့မရဘူးနားကရှိရောကလည်းသေတယ်ရတယ်ဘယ်လိုဖြစ်လဲဆိုတော့၃လကျော်တော့ဆေးရုံနဲ့မသွားရဘူးဥပမာလေဖြတ်တာတို့ကြောက်ကတ်တို့ရောင်သာတို့ဦးနဲ့ဦးတက်ပေါက်တာတို့စသဖြင့်ဒီလိုရောကသေတယ်ရအများကြီးရှိတယ်ဒီအပတ်စဉ်ဒီဘောကျမကြီးနဲ့ဆုံးတဲ့နိုင်ရည်တွေပေါ့အများကြီးညှို့နေရတယ်အနည်းဆုံး3000တစ်ခါရ5000တိရှိတယ်တရားဝင် passport ရှိတဲ့လူတွေပဲပြန်လို့ရတယ်တရားမဝင် passport ဘာမှမရှိတဲ့လူကြတော့ပြန်လို့မရဘူးအဲ့ဒါကြောင့်မလို့လူအလုံးကလည်းဒီမှာဘာမှမရှိတဲ့သူများဖိတ်တက်ကြနေတယ်။အဲဇော်ကျူထပ်ပြတာဆိုရင်မနေ့ကညနဲ့ဆိုရင်ပေါ့အလုံးမစုစုပေါင်း9ယောက်ရှိသွားပါလိမ့
်။မလေးရှားအစိုးရကတော့ဗီဇာတက်တန်းကျော်လွန်နေထိုင်သူတွေကိုပါပြန်ခွင့်ပြုသွားမယ်လို့ပြောဆိုထားပြီးအမည်ပြက်စီရင်လည်းတွင်းမှာမဟုတ်ကြောင်းကြေညာထားပါတယ်။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားအလုံးလက်မဲ့ဖြစ်သူတင်ကနန်းလောက်ဖြစ်လာပြီးတရားမဝင်ဘောတရားဝင်ဘောမြန်မာလုံသား9သိန်းလောက်ရှိတယ်လို့ခန့်မှန်းထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါလိမ့်ရှင်
ကျမကဆွမ်မမရှင် နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမ္ဘာကယောဂါကိုဗစ် -19 ကူးစက်ခံရရင်တုံ့ပြန်ဆောင်ရွက်နိုင်မှုကြိုတင်ကာကွယ်မှုတွေလုံလောက်စွာမရှိတဲ့အပေါ်နာဂဒေသခံတွေရဲ့စိုးရိမ်ချက်တွေအကြောင်းပြောပြပေးကြပါမယ်ကိုဗစ် -19 ကယောဂါဟာချင်းမီနယ်နဲ့စကိုင်းတိုင်းဒေသတွေမှာလည်းကူးစက်မှုရှိလာနေတဲ့အတွက်စကိုင်းတိုင်းဒေသကြီးကလမ်းမဆက်သွယ်ရေးအသွားအလာခက်ခဲလာတဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလိုနေရာမှာယောဂါကူးစက်ပြန့်ပွားလာမှာကိုနာဂဒေသခံနေတဲ့နာဂလူငယ်တွေဘက်ကအတော်လေးကိုစိုးရိမ်နေကြတာလို့နာဂကျေးရွာတွေအထိကျန်းမာရေးပညာပေးလိုက်လံဆောင်ရွက်ပေးနေတဲ့နာဂလူငယ်အထွန်းမဂရီက VOA ကိုပြောပါရယ
်နာဂဒေသမှာပေါ့နော်ကျွန်တော်တို့ဒီလူငယ်ပရိုက်တာအဖွဲ့လေးတွေပေါ့နော်ဒီ COVID-19 ကာကွယ်ရေးနဲ့ပတ်သက်လို့မှာပေါ့နော်ကြီးရွာတွေကိုသွားပြီးတော့ပြည်မြင်ဖွင့်ပေါ့နော်ကျွန်တော်တို့လှုပ်ဆောင်ပေးတယ်တွေးတော့မတွေးဝင်ဘူးပေါ့ဗျာဘာဖြစ်လို့လဲဆိုတော့2016ဒီအဖြစ်ဆိုးတုန်းကလည်းကျွန်တော်တို့အများကြီးကြုံခဲ့ရတယ်လေအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဘာလို့ဖြစ်ဖြစ်အဲ့လိုမျိုးမဖြစ်ပါစေနဲ့ပဲဆူတောင်းရတယ်ဘာလို့လဲဆိုတော့ကျွန်တော်တို့စီမှာလုံလောက်တဲ့စေဝါပစ္စည်းဉာဏ်ပညာမရှိဘူးမရှိတော့ကျွန်တော်တို့ကအရေးကြီးတဲ့လိုအပ်တဲ့ဒီ information နဲ့ချက်လက်တွေပေါ့ WHO ကပေးတဲ့ဟာတွေကျွန်တော်အားကနဲ့ကျမ်းမာရေးဝန်ကြီးဌာနနေရောမှပေးနေတဲ့ဒီအချက်လက်တွေပေါ့နော်အဲ့ဒါတွေပဲကျွန်တော်တို့အကြီးကအမိခုတ်ပြီးတော့မှကျွန်တော်တို့က information sharing တွေလုပ်တယ်ပေါ့နော်
တကဒေသတွေမှာကူးစက်သူမရှိသေးပေမဲ့ဝေးလံခေါင်းတည်ပြီးလမ်းမဆက်သွယ်ရေးခက်ခဲတဲ့အပြင်ကျန်းမာရေးဝန်ဆောင်မှုအားနည်းလာတဲ့ဒီနာကဒေသမှာကျန်းမာရေးဝန်ထမ်းတွေလုံလောက်စွာမရှိတာကျန်းမာရေးဆိုင်ရာအထောက်အပံ့ပြုပစ္စည်းတွေလုံလောက်စွာမရှိတဲ့အခက်အခဲတွေနဲ့ကြုံနေရတာပါ။ဌာနတိုင်းရင်းသားနာဂတွေနဲ့ပူးပေါင်းပြီးတော့ COVID-19 တုံ့ပြန်ဆောင်ရွက်ရေးစီမံကိန်းလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆိုင်ရာပြည်မျိုးတိုးတက်ရေးနဲ့ပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနရဲ့ဆက်သွယ်ရေးနဲ့မီဒီယာညှိနှိုင်းရေးမှုကိုအိုက်ဇက်ကျော်ထိုးလာကအရေးပေါ်လိုအပ်ချက်တွေကိုပြောပြပါတယ်
။ဟိုနာဂဒေတာမှာတော့ COVID-19 ကူးစက်တဲ့သူတော့မရှိသေးဘူး။ဒါပေမဲ့လည်းဖြစ်နိုင်ခြေအများလာခုနောက်ပိုင်းဟိုပြည်ပဝင်လာတဲ့သူတွေအများလာတော့ဒီ effect ကိုပြန်လာတဲ့သူတွေရှိတဲ့အတွက်ပေါ့နော်။ဒေတာဆိုင်ရာအနေနဲ့တော်တော်လေးစိုးရိမ်နေရတဲ့အနေအထားရှိတယ်။နောက်တစ်ခုကဒေတာအတွင်းမှာရှိတဲ့သူတွေရဲ့ COVID-19 နဲ့ပတ်သက်တဲ့အသိပညာတိရှိထားမှုကလည်းအတိုင်းအတာတစ်ခုတည်းပဲရှိတဲ့အတွက်ပေါ့နော်ဒေတာအတွင်းမှာဟိုကျန်းမာရေးဝန်ထမ်းတွေလည်းအကန့်အသတ်တွေအများကြီးရှိတယ်နောက်ပြီးတော့မှဒီအကောက်ွေဖြစ်စီရတဲ့အလုံးလောက်မှုမရှိဘူးအဲ့လိုမျိုးအနေထားရှိတယ်တကယ်လို့တယောက်ကလည်းမျိုးဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့အဲ့ဘက်မှာ risk ကတော့ပိုပြီးတော့များတယ်ပေါ့နော်ဒီနာဂဒေတာတော့ဟိုတောင်ပေါ်ရွာတွေပေါ့နော်အဲ့ဘက်မှာလူရွာ3သိန်းတော့နေရဖြစ်တဲ့ recovery people တွေကအများကြီးလည်းရှိသေးတယ်အဲ့ကြောင့်မို့ဒီကိုကြီးပန့်ပိုးရေးအပိုင်းတော့အများကြီးလိုအပ်တဲ့အနေအထားပေါ့နော
်ကျေးရွာအစုလေးတွေနဲ့တည်တတ်နေထိုင်နေကြပြီးသူသဖြင့်အရေးပေါ်ကျန်းမာရေးဆောက်ရှောက်မှုမပြည့်စုံသလိုဘာသာစကားအခက်အခဲလည်းရှိတယ်လို့ဒေတာခန်နာဂလူငယ်အထောက်မဂရီကပြောပါတယ
်နာဂဒေတာမှာဆရာမတွေအလုံးလောက်မရှိဘူးရှိတဲ့နေရာတွေမှာလည်းဒီစစ်ပဆိုင်ရာအထောက်ကူပစ္စည်းတွေပေါ့နော်မလုံလောက်ဘူးဒီလူဝင်လူထွက်တွေနဲ့ပတ်သက်ပြီးတော့မှသူတို့အနေနဲ့ဘယ်လိုနေထိုင်တဲ့စစ်စစ်တဲ့အဲ့အရာမျိုးတွေပေါ့နော်တချို့ကျွန်တော်တို့နာဂဒေတာမှာပမာလို့မပေါက်တဲ့ရာရှိတဲ့အင်္ဂလိပ်လို့မပေါက်တဲ့ရာရှိတဲ့အဲ့အရာတွေဆိုဒီမှာရှိနေတဲ့ဒေတာခံရဲ့အကူအညီနဲ့ကျွန်တော်တို့အချက်လက်လေးတွေကိုကျွန်တော်တို့ကပါတာပြန်တယ်ကျွန်တော်ဒီဒေတာစံပါတာစကားတွေနေပေါ့နော်အဲ့ဒါရံပုံငွေလည်းအလုံးလောက်မရှိဘူးပေါ့နော်အလုံးလောက်မရှိတော့လေရှိမြို့နယ်မှာတော့မှကျွန်တော်တို့ကတမြို့နယ်လုံးကိုမလွှမ်းခြုံနိုင်ဘူးဒီကားလမ်းနဲ့ highway လမ်းမတစ်လျှောက်လူဝင်လူထွက်များတဲ့အဲ့လိုနေရာတွေကိုကျွန်တော်တို့က target ထားပြီးတော့လုပ်ပြတာဆရာမ
ဒါကကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေ COVID-19 ကြိုတင်ကာကွယ်မှုတွေကိုစနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းကိုအိုက်ဇက်ကျော်ထွန်းလာကထောက်ပြပါတယ
်။နာဂဒေသတို့ကတွာလာတာအရန်ကိုဝေးတဲ့နေရာတစ်ခုဖြစ်တယ်။လမ်းပန်းဆက်တွေအရန်ခက်ခဲတဲ့နေရာဖြစ်တဲ့အတွက်တခုခုအခုချိန်မှာဖြစ်ပြီးနေဆိုတဲ့အခါကျမှသွားရမှ response လုပ်မယ်ဆိုလို့ရှိတော့အရင်နောက်ကျသွားမဲ့အနေအထားလေးရှိနိုင်တယ်ပေါ့နော်အဲ့ဒါကြောင့်မို့ဒီဟာအကောင်းဆုံးကတော့မဖြစ်ခင်ကလေးကနေလိုအပ်တဲ့ဟာလေးကိုအကောင်းဆုံးကြိုတင်ပြီးပြင်ဆင်ထားဖို့လိုအပ်မယ်ဒီဆွေရဌာနဆိုင်ရာအနေနဲ့လည်းဒီထက်ပိုပြီးတော့အကောင်းအောင်လုပ်ဖို့လိုအပ်မယ်လို့ကျွန်တော်တို့မြင်နေပေါ့နော်တချို့နေရာဆိုပုံမှန်လိုနားမနေတဲ့သူရှိတယ်အဲ့ဒါကြောင့်မို့ဒေတာခန်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းရရှိအောင်အခုကလေးကနေဟိုအကောင့်အလုပ်ဆောင်ထားဖို့ပေါ့နော
်လူသူရောက်ပေါက်နေတဲ့တောင်တန်းဒေသကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းကကျေးရွာပေါင်း22ရွာမှာတန်တရားလူနာတွေကိုတိချဆောက်ကြည့်တဲ့အနေအထားတိဆောက်ပေးတာပါဝင်အကောက်ွယ်ပစ္စည်းကူညီထောက်ပံ့ရေးလုပ်ငန်းတွေကိုတော့အရက်ကလူမှုအဖွဲ့စည်းဌာနတိုင်းရင်းသားတို့၏သဘာဝတရားစတာခွင့်ရေးကာကွယ်ပေးအဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်တန်ရုံးရဲ့အကူအညီနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနတို့ပူးပေါင်းပြီးဆောင်ရွက်နေပါတယ်ရှင်
COVID-19 ကာလအသွားအလာခက်ခဲနေချိန်မှာမြောက်ပိုင်းမှာမိတ်အဖွဲ့တွေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေရက်တက်မသွားစေဖို့အစိုးရဘက်ကကြိုးစားနေတဲ့အခြေအနေနဲ့မြောက်ပိုင်းအဖွဲ့တွေဘက်ကလက်ရှိသဘောထားနဲ့အခြေအနေတွေကိုတင်ပြပါမယ်ကျွန်တော်မိုးစောပါ KIA ကချင် TNLA တအမ်းပလောင် MNDA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရအကြားမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာအလွတ်သဘောတွဲဆုံပြီးတဲ့နောက် COVID-19 ကာလသွာလာရေးခက်ခဲတာကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာရပ်တန့်နေခဲ့တာပါအစိုးရဘက်ကသွာလာဖို့အကန့်အသတ်ရှိချိန်မှာအွန်လိုင်းကတဆင့်ဆွေးနွေးဖို့ကန့်လန့်ထားသလိုဆွေးနွေးပွဲတွေရက်တက်မသွားစေဖို့လိုလားကြောင်းနိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် COVID-19 တိကျီသွာလာမှုကန့်သတ်ချက်တွေမရှိတော့မှတွေးလို့ဆင်ပြေမယ်ဆိုကျွန်တော်တို့ထုတ်ပြန်တာအဲ့တော့ကျွန်တော်တို့ကကန့်သတ်ချက်တွေရှိနေအောင်မှဆွေးနွေးမှုကမပြတ်ဖို့လိုတယ်ကျွန်တော်တို့ရဲ့သဘောထားဟိုမြေပြင်ရှင်နေရပါတော့နော်ဟိုသွားလို့လာလို့မရဘူးဟုတ်ပြီအဲဒါဆိုရင်ဟိုကျွန်တော်တို့ online မှာတွေ့ပေါ့ဆွေးနွေးလို့ရတာပဲအဒါမျိုးပေါ့အဲ့ပုံမှာကကျွန်တော်တို့ဒါကတရားဝင်စုဝေးဝဲမှုတွေ့ဘူး informal ကောင်းမှာအဲ့မှာပုံလင်းလဲချီချီလေးလဲပြောပြောပြီးမှနူးနှက်ဖက်ဟိုအလားအလာတွေကောင်းတယ်ဘုံသဘောတူညီချက်ရနိုင်တယ်ဆိုရင်တရားဝင်ဆွေးနွေးပဲသွားမယ်အဲ့ဒါကိုကျွန်တော်တို့ကလုပ်ထားတယ်
မြောက်ပိုင်းမဟာမိတ်၄ဘွဲ့မှာပါဝင်တဲ့တအန်းပလောင်ကိုကန်းနဲ့ရခိုင်တို့ရဲ့ညီနောင်မဟာမိတ်၃ဘွဲ့ကအပြည့်အကြောင်းကြေညာချက်ထုတ်ပြန်ထားပေမဲ့လက်တွေ့မှာတိုက်ပွဲတွေမရဆိုင်တဲ့အပေါ်မှာလည်းဦးစော်ချေကအခုလိုပြောဆိုထားပါတယ်
။မြောက်ပိုင်း၃ဘွဲ့အပြည့်အကြောင်းကြေညာတယ်။ကြေညာပြီးရင်ဟိုရဲတွေကိုတတ်တယ်၊တက်ကလူတွေတတ်တယ်၊ပြည်သူတွေကိုတတ်တယ်။အဲ့တော့ဒီအပြည့်အကြောင်းကြေညာတဲ့၃ဘွဲ့ကြေညာချက်ကပါလဲပေါ့။ကြေညာချက်နဲ့လွှတ်ဆောင်ချက်ကဘလောက်ဆက်တူကြလဲ။ဒါတွေလည်းစစ်စစ်လေးလေးမြေဖို့လိုတယ်ကျွန်တော်တို့ကငင်းငယ်ကြီးလမ်းဖွင့်တာတယ်တကားမပိတ်ထားဘူးအနေနဲ့လည်းဖွင့်ကြတယ်နေရာလည်းပိတ်ကုန်တယ်သူတို့ဘက်ကလည်းငင်းငယ်ကြီးလမ်းကိုရှောက်ချင်တဲ့စိတ်ရင်းစိတ်နာမှအမှန်တကယ်ရှိဖို့လိုတယ်ခေါင်းဆောင်တွေမှာရှိဖို့လိုတယ်ညီနိုင်ဆွေးနွေးနေတဲ့လူမှာရှိဖို့လိုတယ
်ပြီးခဲ့တဲ့နှစ်စက်တင်ဘာလကကျင်းပတဲ့ကျိုင်းတုံဆွေးနွေးပွဲမှာ bilateral call နှစ်ဖက်ပြည်အစာချုပ်ချုပ်ဆိုဖို့အစိုးရနဲ့တမရော်ဘက်ကညီမှန်းခဲ့ပေမဲ့မြောက်ပိုင်းအဖွဲ့တွေဘက်ကအစင်မပြေတာကြောင့်မအောင်မြင်ခဲ့ကြောင်းဦးစော်ထေးကထည့်သွင်းပြောဆိုထားပါတယ်။မြောက်ပိုင်းမဟာမိတ်ဘက်ကလက်ရှိအွန်လိုင်းဆွေးနွေးပွဲတွေမစတင်နိုင်တဲ့အပေါ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောဆိုပါတယ်
။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကမြင်ဆက်တက်မှနေတာ။ဒီုံမြင်ဆက်မှဆိုတော့အဲ့ဒီဒီဗမာပြည်ထက်ကလိုင်းနဲ့တော့မတူဘူးအနှုံတိကျတဲ့အတိုင်းဆိုတော့အဲ့ဒါနံပါတ်၁ကတော့လိုင်းပြဿနာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
။နောက်အတားစီတွေကတော့မာမိတ်အဖွဲ့တွေရဲ့မူရအစိုးရနဲ့တနေရာထဲမှာအတူဆွေးနွေးဖို့ဖြစ်တာကြောင့်ဒီလိုမဆွေးနွေးခင်မဟာမိတ်၄ဘွဲ့တွဲဆုံညှိနှိုင်းဖို့အခက်အခဲရှိကြောင်းအစိုးရဘက်ကကမ်းလှမ်းတဲ့မြေကြီးနာဒါမမဟုတ်ကျိုင်းတုံမှာတွဲဆုံဖို့ဆိုရင်နိုင်ငံတကာနဲ့မျက်မြင်သက်သေအနေနဲ့တရုတ်နဲ့အခြားကိုယ်စားတွေလာရောက်ဖို့ခက်ခဲတာကြောင့်ဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ TNLA ကတန်းပလောင်အဖွဲ့ကဗိုလ်မှူးတိုက်ကြော်ကလည်းရှမ်းမြောက်ဒေသတိုက်ပွဲဖြစ်ရတဲ့အခြေအနေကိုအခုလိုတုံ့ပြန်ထားပါတယ်။
တကယ်မြင်ပြမှာတော့ကျွန်တော်တိုက်ပွဲမဖြစ်အောင်ကျွန်တော်ရှောင်းနေခါတိုင်းဆိုရင်ကျွန်တော်ဒီစီမှာကျွန်တော်အလဲတုံးတိုက်ပွဲရမရှိဘူးဆိုတော့တလကိုဆယ်ကနန်းရှိရုံနော်တစ်ဆယ်နှစ်ဆယ်အဒီအခုနောက်ပိုင်းမှာကျွန်တော်ကဒီအဒီရကျွန်တော်အကျညာထားတဲ့နောက်ပိုင်းမှာတော့တန်တယ်ကျွန်တော်ရှောင်းတော့ချိုးလာစတဲ့လင်းငါကျင်းအာရမထိတ်တဲ့ဘယ်ပြင်းထန်တာတိုက်ပွဲတော့မရှိဘူးဒီဟာတော့တကယ်မြင်ပြမှာဖြစ်ပြနေတဲ့ဟာဒီကုန်လုံးဖြစ်တဲ့တိုက်ပွဲကိုပြန်ကြည့်မစင်လားဒီကျွန်တော်တော့တိုက်တာမရှိဘူးဒီအကုန်လုံးကတော့ဒီစပ်ပကထူးစစ်စင်အားလာလို့ဒီတိုက်ပွဲဖြစ်ပေါ်တာဖြစ်တယ
်။ကျိုင်းတုံဆွေးနွေးပွဲမှာတမ်မရွန်နဲ့သဘောတူညီချက်မရခဲ့တာကြောင့်ဆွေးနွေးပွဲလမ်းကြောင်းပျောက်ခဲ့တာဖြစ်ကြောင်းလဲဗိုလ်မှူးတိုက်ကျော်ကပြောပါတယ်
။ဆွေးရနဲ့ဒီတမ်မရွန်ကပါတာနောက်ဆုံးတော့ကျိုင်းတုံဆွေးနွေးပွဲမှာပါတာမနော်အဲ့ဒါကတော့ဒီကျွန်တော် net PC နဲ့အရင်ကညီမဖြစ်နိုင်မဲ့လမ်းကြောင်းကိုကျွန်တော်စဉ်းစားရတဲ့အခုဒီတက်ကတော့အဲ့ချိန်မှာလည်းမခံဘူး။အဲ့ဒါကလည်းတော့ဒီဆွေးနွေးမှုလမ်းကြောင်းအပြည့်တူဖြစ်သွားတာပေါ့နော
်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရရဲ့ PC ကငင်းချမ်းရေးကော်မရှင်တို့ညှိနှိုင်းထားတဲ့အချက်တွေမှာတက်နေရာချထားရေးနဲ့လက်မှတ်ထိုးပြီးတက်ပွဲပြန်ဖြစ်ရင်ဂျာကန်အဖွဲ့ကဂျာဝင်စောင်ရွက်ရေးကိစ္စတွေပါဝင်တယ်လို့ပြောပါတယ်လော်လောဆယ်မှာတော့အစိုးရကြံ့မော်ရုံညီတော်မဟာမိတ်အဖွဲ့တွေဘက်ကပါတစ်ဖက်သက်အပြစ်ခတ်ရန်စဲကြောင်ကြေညာထားတာပါကျမော်ရဲ့အပြည့်အကျညာချက်မှာအကျန်းဖက်အဖွဲ့တွေလှုပ်ရှားရနေမည်မပါဝင်ကြောင်းထုတ်ပြန်ထားသလိုညီတော်မဟာမိတ်အဖွဲ့တွေဘက်ကလည်းရခိုင်ဒေသကိုပါထည့်သွင်းဖို့တောင်းဆိုထားပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ရခိုင်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုရှမ်းမြောက်ဒေသဘက်မှာလည်းတိုက်ပွဲတွေဟာဂျိုးကြားဆိုသလိုဖြစ်ပွားခဲ့ပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မင်္ဂလာပါရှင်။ ကျမအင်ဂျင်နိုင်ပါကမ္ဘာဒုက္ခသည်များနေဆိုင်ရာအထူးစီစဉ်ကိုတင်ဆက်မှာပါရှင်အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးကြောင့်ဒုက္ခသည်ဖြစ်အခြေချနေထိုင်နေကြတဲ့မြန်မာနဲ့တိုင်းရင်းသားအများပြားရှိပါတယ်သူတို့ဒီကိုဘာကြောင့်ရောက်ရှိလာသလဲအမေရိကန်နိုင်ငံမှာတွေ့ကြုံရတဲ့စိန်ခေါ်မှုအခက်အခဲတွေကြားကသူတို့ရဲ့ဘဝအိမ်မက်တွေကိုဘလို့အကောင့်ထဲပေါ်နေကြသလဲဆိုတာဒီအစီအစဉ်မှာရှုစားမှာပါရှင်
အဲ့တော့မလေးရှားနိုင်ငံကနေပြီးတော့ဒုက္ခတဲ့အဖြစ်အနေနဲ့အမကအမေရိကန်နိုင်ငံကိုရောက်ရှိလာတယ်။ဒါပေမဲ့ရောက်ရောက်ချင်းမှာတော့အမကဒီ NYPD နဲ့အမဟိုဘယ်လိုခေါ်မလဲ။ဟိုမဆက်သွယ်ရသေးဘူးပေါ့နော်။တခြားမှာအမအလုံးလုံးနေသေးတာပေါ့လေ
။2015ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့အဖြစ်ရောက်ရှိလာတဲ့မလလဆန်တယောက်၃နှစ်အတွင်းနယူးယောက်မြို့ကရင်တိုင်းရဲရရှိဖြစ်ဂျိုးပန်းခဲ့ပုံကိုလည်းကြည့်ကြရအောင်ပါရှင်။
မမနော်ဒီ NYPD မှာရဲ့ဒါအမားတော့ဒီ NYPD ရဲ့ဟိုမိသားစုဝင်တဲမှာပါတယ်ဒါပေမဲ့တကယ်လားလုတ်ချင်တာကအမအနေနဲ့ကပိုလစ်လုတ်ချင်တာဒါပေမဲ့သူတို့ခေါ်တဲ့အချိန်မှာအမရဲ့အသက်အနေနဲ့အသက်အကန့်အသတ်ကတော့35နှစ်ကျော်သွားပြီအမ35နှစ်ကျော်တဲ့အတွက်ကြောင့်ဒီပိုလစ်ရဲ့ဟိုစားယာဒူးတစ်ခုကိုအမမရတော့အမသူ့ရဲ့ဟိုဒုတိယဟိုယာဒူးအနေနဲ့ပေါ့နော်ဒီရင်စည်းကမ်းအနေရမှာအမအနေပဲဒီရင်စည်းကမ်းထိမ့်သိမ်းရေးအရာရှိတဦးအနေနဲ့ကြာအမအသက်ကသွားမြင်နေတယ်သွားမြင်နေတဲ့အတွက်ကြောင့်မလို့အလုတ်ခွင်ဆောင်မှုတွေကိုအမအရင်ဝင်ဖြေတယ်ညီမဝင်ဖြေလိုက်တဲ့အခါမှာအမကအမှတ်80ကျော်နဲ့အောင်သွားတယ်အဲ့တော့အဲ့ဒီ process တွေအကုန်လုံးကိုပြောရမယ်ဆိုရင်တော့အမတစ်နှစ်ခွဲကြာတနည်းခွဲကြာနေတဲ့အချိန်မှာအမကလည်းဒီဘက်မှာတခြားအလုတ်ကိုလုပ်နေတာပေါ့နော်နယူးယောက်မှာရောက်ရောက်ချင်းမြန်မာတွေလုပ်ကြတာကြောက်တမ်းမှလုပ်တယ်လုံးနေရင်တန်းလန်းနေပြီးတော့ပဲအမဒီသူတို့ရဲ့ဒီသူတို့ခေါ်တဲ့ interview တွေအမသွားရတယ် physical test တွေ mental test တွေအဲ့လိုမျိုးတွေပေါ့နော်အစင်စင်အမဖြတ်ကျော်ပြီးတစ်နှစ်ခွဲကြာတဲ့အခါကျမှအမကိုသူတို့တွေကဒီ police academy တက်ဖို့အမကိုသူတို့အတီးပြုတ်လိုက်တယ်အဲ့တော့ police academy ကိုအမတို့သုံးမှတက်ရတယ်ညီမ
ကလေးဘွားရုပ်ရှင်တွေကြည့်တဲ့အခါမှာ New York မြို့က NYPD ရဲတပ်ဖွဲ့ကိုအားကြားခဲ့တဲ့အတွက်ရဲရရှိဖြစ်ဖို့ညော်မှန်းခဲ့တဲ့မလှလှဆန်တယောက်သူ့ရဲ့အိမ်မက်တွေအကောင့်ထဲပေါ်စူးစမ်းခဲ့ပုံကတော့ဒီလိုပါ။ဟ
ိုစစဝင်တော့မှဆိုရင်တော့အရန်အမအတွက်အခက်အခဲရှိခဲ့တယ်။ဟိုစိတ်ဓာတ်ရေးရတော့တော်တော်လေးကိုကြံ့ကြံ့ခံရတယ်။ဘာဖြစ်လို့လဲဆိုတော့ဒီအလုပ်ကဟိုဘယ်သူမှမနစ်သက်တဲ့အလုပ်။ပြောရရင်တော့အဲ့တော့ကိုကလည်းဟိုဘယ်လိုပြောမလဲဆိုတော့အပြင်းမာပေါ့နော်လမ်းပေါ်မှာရှိတဲ့လူတွေနဲ့ဆက်ဆံရတာနေ့စဉ်နဲ့များအမရဲ့ life ကလုံးဝချိန်သွားတာကြောက်တန်းအလုပ်ကနေပြီးတော့ဒါလိုက်ဟိုလမ်းပေါ်မှာနေတဲ့နဲ့အမျှတွေ့နေရတာပေါ့နော်ကောင်းတဲ့လူရှိတယ်ဟိုမကောင်းတဲ့လူလည်းရှိတယ်ပေါ့နော်အဲ့လိုမျိုးဆိုတော့အမရဲ့ညှော်လင့်ချက်ကတော့အမရှေ့ဆက်လျှောက်မယ်ပို့လို့တော့အမစိတ်ကူးထားပြီးသားပါဆာမွေးဖြေဖို့လည်းအမလေးလာနေတယ်အာနောက်ထပ်ယာတို့အတွက်ပေါ့နော်အဲ့လိုမျိုးဆိုရင်အမဖြစ်လာပါသေးဖို့ပဲအမတော့ဆူတောင်းနေတာပေါ့ညီမရဲ့
2015မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေတဆင့်ဆိုတော့ဒီအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အခုနေတဲ့ဘပ်ဖလိုပဲရောက်လာတယ
်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်ရွှေပြောင်းအခြေချခွင့်ရခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုမင်းနိုင်ဖြစ်ပါတယ်အမေရိကန်မှာအောက်ခြေဘွားကနေ15နှစ်အတွင်းအသေးစားစီးပွားရေးလုပ်ငန်းရှင်တဦးဖြစ်လာတဲ့အတွေ့အကြုံကိုကိုမင်းနိုင်ကတော့အခုလိုပြောပြပါတယ
်ရောက်လာတာစမှာတော့လက်ထဲမှာပတ်စံလည်းမရှိဘူးပြင်ရမတတ်ဘူးစကားမတတ်ဘူးတကယ်သူများနိုင်ငံမှာစာကြီးခြေချနေထိုင်ရတာဖြစ်ပြီးတော့စိန်ခေါ်မှုခက်ခဲရတော့အများကြီးပဲအထူးသဖြင့်ဘာသာစကားတွေဒီလုပ်ငန်းဝင်တွေမှာဆိုနေအင်္ဂလိပ်လိုပြောရတဲ့လူတွေနဲ့ပဲတွေ့ပြီးလောက်ရတာများတယ်ဆိုတော့ရောက်လာတာမှာတော့အဲ့ဒီခက်ခဲတွေအများကြီးကြုံရတယ်ဒီနိုင်ငံက land of opportunity ဆိုတဲ့ဟာမျိုးကိုကျွန်တော်သိထားတယ်လေပြီးတော့ကိုယ့်ဘက်ကအချိန်နေပြီးပြည်သူတွေနဲ့စူးစမ်းနေရင်လုပ်ခဲ့တဲ့၃နှစ်ကျော်လေးနှစ်မှာစလုပ်ပြတဲ့ recycling လုပ်ငန်းလေးကိုစပြီးတော့လုပ်ဖြစ်တာဆိုတော့2016ဒီဝင်မှာတော့လေစလုပ်တယ်ဆိုတော့သုံးနှစ်ကျော်ဒီနှစ်တည်းတော့ရောက်လာပြီဒီဒီကျင်းမှာကျွန်တော်ဆိုင်ဝဲ၅ဆိုင်ဖြစ်ဖြစ်လာတယ
်ကမ္ဘာဒုက္ခသည်များနေဆိုင်ရာအထူးဆောင်မကိုတင်ဆက်ခဲ့တာပါရှင
်ကျွန်တော်ညဝဲအောင်ပါခင်ဗျာကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနဲ့ပတ်သက်ပြီး How NGOs are supporting Myanmar's displaced ခေါင်းစဉ်နဲ့ Interaction ဆောင်မြင်တာပါJeremy Duran ရဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာပြည်တွင်းစစ်အကြမ်းရှည်ဆုံးဖြစ်ပြီးနိုင်ငံရေးပဋိပက္ခအကြမ်းဖက်မှုတွေနဲ့အတူဒဏ်လူညီကွင်းတွေလည်းဆုံးရှုံးနေသေးတယ်လို့ဆောင်းပါးကိုအစကြီးထားပါတယ်ဇွန်လ20ရက်ဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာနဲ့အညီဖိနှိပ်ဆက်ဆံမှုကြောင့်နေရာစွန့်ခွာလာတဲ့ရိုဟင်ဂျာတွေဟာအခုလိုကာယယောဂကာလအတွင်းကိုဗစ်ကူးစက်မဲ့အန္တရာယ်ချင်းချောက်ခံရတဲ့အတွက် Daha Nauta Bo Yejire Petana Pila Jong Taupia Tavare. Rohingya Sure Donogu Lemakane Myomaninga Mayo, Rohingya Dogade Tatanlong Shire Bangladesh Neza Maba, Dogade Sangshamu Chinirega Yan Suyembo Pipi, Kuvi Yoga Jao Chini Busu La Jong Pyoravare. Figure Fibo Ilaga Myomaningu Dwagede Humanitarian Practice for Ye Chira Manager. KT Street Folino go, Disama Jide Interaction Apwega, Twisong Geyama, KT Pure Twitchongaro, Yonangama Chimbare, NGO Furango, Tuteo Kejo, Ruinya Doga de Sakanima, Dudago Deka, Kimere, Chini Mugo, Lila, Tikeajo, Nangano Saint Usong Nidure Jama, Abiana Yonjimu, Kimere, Yejanga, Miamani Jong, Tumaga, Piovare, Yonangandega, NGO Rine, Luke Twelo Mesoye. Pegasari Madrugo, Diga Kuni Namele, Ludagin Sanamu Kunigo, Tio Sua, Pelu P. Namele, Pire and Giuri Po, and Shila Mekisari Dre, Pari Judin Bissinadle, Sari Chadigo, Tonda Pulu Relo, Kitiga, Jan Pilta, Jirabade, Abizo Muro, Interaction.org, Samyanama, Pasunamare, Kmya.
American Tanya, Radio Net Yomizanya, Sisinego, American Pidansu, Washington DC, Nurogani, Tolin Benevale, American Pidansuma, COVID 19 Yoga, Kusep Yampamu, Jibo Chini Jow, VOA Radio Net Yotan Sisinego, Yai Ponsan Piang Tolin Benevale, Radio Sisinego, Manet Chanaigani, Kunanai, Tine, Yakunaigani, Senai, T. Cheni Mabe, Tolin Benevale, Yomizanya, Sisinego, Nizin, Yakunanaigani, Kunanai Guetti, Bowman Sepi Tolin Benevale, VOA Tolin Jadego, Radio Net, Joru Slano Obien, VOA Facebook Samyan Amale, Nasin Tishu Nanyabarikna.
Minglavashin, Agusapiro Mutami Kanago, Chimaki Mitriga Tin Sepi Rame, Kamatuan Sipuri Nepri Pakariza, Kupi Rima, O in Sunqua Trepi Nizare, the Ripawe, Mia Sunqua Trepi Nizare, Toga de Tanshis and Ivashibi. ဒီထဲမှာတဝက်နေတာကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်ဒုက္ခတွေဆိုတဲ့အတိုင်းပညာရေးလူမှုရေးစာဝန်တွေရေးအခြေခံခွင့်ရေးတွေကိုပါမန်လူတွေလို့အပြည့်အဝမရကြတယ်လို့ဒုက္ခတွေဘဝမှာအခွင့်အရေးဆိုတာကလည်းမရှိသလောက်ပါဒီလိုအခြေအနေမျိုးမှာဘဝကိုရှုံ့မပေးဘဲအောင်မြင်တဲ့အနာဂတ်တစ်ခုရဖို့ပုံဖော်စူးစမ်းကြတဲ့ဒုက္ခတွေတွေလူမှုတန်ဝန်ကိုပြန်လည်အကျိုးပြုနေကြတဲ့ဒုက္ခ ပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုနေ့မှာဒုက္ခတွေဘဝခက်ခဲတွေကိုရုန်းကန်ကျော်ဖြတ်ပြီးလူမှုတိုင်းဝိုင်းအတွက်ပြန်လည်အကျိုးပြုနေတဲ့အမျိုးသမီးကောင်းဆောင်တယောက်လည်းဖြစ်အမေရိကန်နိုင်ငံဆိုင်ဌာနကချီးမြှင့်တဲ့2019ခုနှစ်အမျိုးသမီးရဲစွမ်းတက်တီဆုရှင်လည်းဖြစ်တဲ့နော်ကညောဖို့ရဲ့ဖြတ်သန်းမှုတချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်။
ချာမိဘတဲ့နီဥပလေယူကောတကပါမမနူခုလည်းနေလာတကထူခွေရနွိစီနော်အဝဲဘလေဝီလကင်းနီနော်ပီယောစေဒီတဖန်နေဝဒင်းမှာဝဲတာအဝဲတဲ့
ကျွန်တော်လည်းကနော်ကမျိုးပေါ်လားကျွန်တော်ကိုထောင်းနေတဲ့တနီယာမှာမေးခဲ့တာပါ1995 96ခုနှစ်လောက်ကကရင်ဒေသမှာမြန်မာကျန်တော်ကဖြက်လေးဖြက်မှုသုံးပြီးကရင်တော်လည်းတပ်ဖွဲ့တွေကိုနှိမ်နှင်းဖို့ကြိုးစားတာမှာလက်နက်ကန်ရဲ့အရက်သားရဲ့လူမခွဲခြားပဲအလုံးကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်စမရဲ့မိဘတွေအပါအဝင်ကရင်မိသားစုတွေအများပြားထမ်းမြေမှာနေဆက်ကိုထွက်ပြေးကြရပါတယ်။ဒီလိုနဲ့စမမိဘတွေဟာနေဆက်တစ်လျှောက်ပေးလို့ရတင်းရှောင်ပြေးသွားနေခဲ့ကြရပြီးကျွန်တော်ကလည်းထိုင်းနေဆက်တနေရာမှာပဲမွေးခဲ့တာပါလို့ကရင်မျိုးသမီးနော်ကညောဖို့ပြောသွားတာပါ။နော်ကညောဖို့လိုမိသားစုလိုပဲမြန်မာနိုင်ငံတွင်းလက်နက်ကိုင်ပြစ်ပတ်ကတွေကြောင့်ထမ်းမြေမှာနေဆက်တစ်လျှောက်မှာပြည်ဝင်းမှာပဲဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေထနေမြန်ပတ်ချံကိုရောက်လာပြီးဒုက္ခတဲ့စကန်တွေမှာခိုးလုံနေကြတဲ့ဒုက္ခတွေတွေသိနေချီပြီးတော့ရှိပါတယ်။လက်နက်ကန်ပြပခါတွေနဲ့နိုင်ငံရေးလူမှုရေးဖိနှိပ်မှုမျိုးစုံကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခတွေတွေဟာကမ္ဘာတစ်ဝှမ်းမှာ89တန်းခွဲလောက်ရှိပြီးဒါဟာကမ္ဘာလူဦးရေရဲ့1ရာခိုင်နှုန်းလောက်ရှိတယ်လို့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကထုတ်ပြန်ထားပါတယ်။ဒီအထဲမှာတဝက်လောက်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပါ။ နောက်ကမြောက်ဖို့ဆိုရင်လည်းနေဆက်ဒေသလက်နက်ကင်ပြိပခါတွေကြောင့်ပင်လို့ရရွှေ့ပြောင်းနေတဲ့တွာလာရင်နောက်ဆုံးထန်းနိုင်ငံပတ်ချံကဒုက္ခတွေစကံကိုရောက်လာတဲ့အချိန်မှာအသက်၁၁နှစ်ရှိနေပါပြီ။ဒုက္ခတွေစကံကျင်းမာပဲချွတ်ချွတ်တဲ့ကြည်ပြင်းကြရပါမယ်။ပြည်သားကိုရသလောက်လေးလာစီပူခဲ့ပါတယ်။ဘဝကိုအလွယ်လွယ်ရှုံးမပေးပဲ
တုံးလို့ပဲလက်နက်ကန်ပြိပခါတွေကြောင့်ဒုက္ခကြုံတွေ့ကြရတဲ့သူတွေကိုပြန်လဲကူညီပေးနိုင်ဖို့လူခွင့်ရေကောက်ွယ်မြင့်တဲ့သူတယောက်ဖြစ်လာဖို့ရည်မှန်းကြိုးစားခဲ့တဲ့သူပဲဖြစ်ပါတယ်။မင်းမအဝဲနေနေဥလမောက်ကပတ်ခဲ့တဲ့ဝကူကူနေတပ်ဖွဲ့တဲ့နာဥရဘဘဒုရတော်ခါနော်တကယ်ရာဂတဲ့လဲပွာတာဆာနေကနေတာတူဒီယောဖွတ်တီးရောပတ်အဘအဘကူကူလဲလဲပါဒုက္ခကပါဒုက္ခတဲ့စကံနဲ့
ြစ်လို့လဲဆိုတော့ကရင်အမျိုးသမီးအဖွဲ့အစည်း KWO နဲ့တွေ့ဆုံပြီးဒီအဖွဲ့ထဲမှာပါဝင်ခွင့်ရခဲ့တယ်လို့လူအခွင့်အရေးအမျိုးသမီးအခွင့်အရေးစားတဲ့သင်တန်းတွင်လေ့လာခွင့်ရခဲ့ပါတယ်။တခြားတိုင်းသားအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခွင့်ရခဲ့ပြီးတော့ကုနိုင်ငံရဲ့အခြေအနေတွေကိုလေ့လာသိရှိခွင့်ရပါတယ်။မျက်စိပွင့်နားပွင့်ဖြစ်လာခဲ့ရပါတယ်။ဒီလိုတည်လာတဲ့အချိန်မှာတခြားခုလိုဒုက္ခတွေကိုလည်းပြန်ပြီးတော့ကူညီပေးချင်ပါတယ်စစ်ပွဲတွေကြားမှာကြီးပြင်းနေရသူတယောက်အနေနဲ့စစ်ပွဲတွေရဲ့ဒဏ်တွေမတရားမှုတွေနဲ့ဖိနှိပ်မှုတွေကိုကျွန်းလန်တိုက်ဖြတ်ခြင်းနဲ့စိတ်နဲ့ကျမစူးစမ်းခဲ့ပါတယ်လို့နှုတ်ကြောဖို့ကပြောပြသွားတာပါသူကအခုချိန်မှာတော့အရေးပါတဲ့အမျိုးသမီးခေါင်းဆောင်တယောက်ဖြစ်နေပါပြီကရင်အမျိုးသမီးအစည်းအရုံး KWO ရဲ့အထူးရေးမှူးတာဝန်ကိုယူထားတယ်လို့စစ်ပွဲတွေပြည်ပခန့်တွေအတွင်းကအမျိုးသမီးတွေနဲ့ကလီးငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ဖို့လူသားတိုင်းတန်းတူအခွင့်အရေးခံစားကြရစေဖို့ရှေ့တန်းကနေကြိုးပမ်းနေတဲ့အမျိုးသမီးကောင်းဆောင်တယောက်ပါသူကတခြားလုံးဖိနှိပ်ခံရသူတွေနဲ့အကာအကွယ်မဲ့သူတွေဘက်ကနေရက်တည်ခဲ့တယ်လို့မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်တာဝန်ရှိသူတွေကိုရဲရဲဝံ့ဝံ့ထောက်ပြပြောဆိုခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအစည်းအဝေးတွေမှာလည်းဒီလိုကာကွယ်မဲ့သူတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့စဉ်ဆက်မပြတ်လှုံ့ဆော်ပြောဆိုနေတာပါဒီလိုသူ့ရဲ့မဆုံးမနစ်ကြိုးပမ်းအားထုတ်မှုတွေကြောင့်ပဲအမေရိကန်နိုင်ငံစာရေးဌာနကချီးမြှင့်တဲ့2019ခုနှစ်အတွက်အမျိုးသမီးရဲစွမ်းတက်တီရှင်ဆု International Women of Courage Award ကိုဂုဏ်ပြုခံထားရတဲ့သူလည်းဖြစ်ပါတယ်လူငယ်အမျိုးသမီးဒုက္ခသည်တရားအနေနဲ့အခုလိုအခြေအနေရလာအောင်ကိုယ့်ကိုယ်ကိုယုံကြည်မှုဘယ်လိုတည်ဆောက်ယူခဲ့ရပါလဲနောက်ကျောင်းပေါ်ကတော့သူ့အတွက်ပညာရေးကစိတ်ကိုအရေးပါခဲ့ပါတယ်လို့ပြောပါတယ
်လာကော်ပူလာယမလိုဘဝဒါဘောက်ပေါ်တခွေတဲ့ရနော်တပုံမှုတခွေတဲ့ရဝေလော့ခိမနီတင်ညာလယနေ့အဝေးတခွေတဲ့ရဥတီချေရတဲ့မင်းဟဲမဟာဝရမောဒီတခွေတဲ့ရဒါကနေ့အခုနေတူပါဒီ
ပညာရေးကအရေးကြီးပါတယ်ဒီမှာဒုက္ခတဲ့စခန်းထဲမှာအချက်တန်းပညာရအောင်သင်ယူခဲ့တဲ့အချိန်လူအခွင့်အရေးအမျိုးသမီးအခွင့်အရေးစုရာတွေကိုကျမလေ့လာခွင့်ရခဲ့ပါတယ်ဒီလိုလေ့လာတော့မှပဲကိုရဲ့အခွင့်အရေးပါလဲဆိုတာကိုသိလာခဲ့တာပါဒီလိုသိလာတော့မှတခြားသူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ပေးနိုင်၊ကူညီပေးနိုင်ပါတယ်လူအခွင့်အရေးကိုမသိနားမလည်ကြသေးတဲ့လူငယ်ရီအမျိုးသမီးတွေတခြားဒုက္ခသည်တွေကိုလည်းကိုသိတဲ့အကြောင်းအရာတွေကိုမျှဝေပေးလာနိုင်ခဲ့ပါတယ်လို့နော်ကညောဖော်ကပြောသွားတာပါအမျိုးသမီးရဲစွမ်းတက်တီရှင်စုချင်းမြင့်ခရတာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ်
အဝဲကပလာဒုနိဘဝဒါနော်အဝဲချီကောကတဟိလကပေါ်လမေရတူဒူတဒူအဝဲတဟိလကပေါ်ခုနေအဝဲကေရဝရတာဝိတဘာခာအမေခလတတိတတိညာပပနော
ရနော်မြို့မြေဆွမ်းဆောင်မှုတွေကိုတိမှတ်ပြုရဲစုမှုစမတ်တော်အရေးပါပါတယ်ထိုင်းမြန်မာနယ်စပ်မှာရှိနေကြတဲ့ဒုက္ခတွေပြီဆိုတာထိုင်းစုရကတရားဝင်တိမှတ်ပြုထားတဲ့သူတွေမဟုတ်ပါဘူးထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာ Bringing Saran ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုလက်ခံထားပေမဲ့လို့ဒုက္ခသည်အဖြစ်တရားဝင်အသိအမှတ်ပြုထားတာမဟုတ်ပါဘူး။ဒါကြောင့်ဒုက္ခသည်တွေအတွက်လုံခြုံမှုဆိုတာမရှိပါဘူး။တွာလာနေထိုင်ရတဲ့နေရာမှာအကာအကွယ်မရကြပါဘူး။ဒီလိုအခြေအနေတွေကြားမှာလူခွင့်ရေးချိုးဖောက်နေကြတဲ့အစိုးရတွေရဲ့လုပ်ရက်တွေကိုခြောက်ပြပြီးလူခွင့်ရေးကာကွယ်မြင့်တင်ဖို့ကြိုးစားနေကြတဲ့သူတွေကိုအသိအမှတ်ပြုပေးတဲ့အတွက်ပဲဖြစ်ပါတယ်။ဒီလိုတိမတ်ပြူပေးတဲ့အတွက်ခွန်အားတွေပို့ပြီးတော့ဖြစ်စေပါတယ်။တိစုချင်းမြင့်ခရရတဲ့အတွက်ကရင်မျိုးသမီးစီယုံအတွက်လည်းကျမဂုဏ်ယူပါတယ်။တခြားမျိုးသမီးတွေအတွက်လည်းရှီရန်ကနေနမူနာကောင်းဖြစ်ဖို့မျှော်လင့်ပါတယ်။ဒုက္ခတွေစခန်းမှာကြီးပြင်းခဲ့ရသူဖြစ်ပေမဲ့ဒုက္ခတွေတွေကိုယ်တိုင်လည်းကိုယ့်ရဲ့လူမှုအတိုင်းအဝိုင်းအတွက်ပြန်ပြီးအကျိုးပြုနိုင်တဲ့တရားမမျှတမှုတွေကိုကျွမ်းလာနိုင်တဲ့ဆိုတဲ့သတင်းစကားမျိုးလည်းပေးရရောက်ပါတယ်လို့အမျိုးသမီးရေးစွမ်းတက်တီရှင်စုချင်းမြင့်ခံထားရတဲ့နော်ကညောဖော်ပြောသွားတာပါ။နော်ကညောဖို့ဥဆောင်ပါဝင်လှုပ်ရှားနေတဲ့ကရင်အမျိုးသမီးအစည်းအရုံးဟာဆိုရင်လေနေဆက်ဒေတာနဲ့ဒုက္ခတဲ့စခန်းတွေအတွင်းကအမျိုးသမီးတွေအတွက်စွမ်းရည်မြင့်တေးသင်တန်းတွေပို့ချပေးပြီးလူခွင့်ရေးဆိုင်ရာဘ ਹੁ တုတ္တရမျှဝေပေးတယ်လို့အမျိုးသမီးကောင်းဆောင်တွေပို့မှုပေါ်ထွက်လာအောင်အားပေးကူညီနေတဲ့အဖွဲ့ပဲဖြစ်ပါတယ်အ အခုဆိုရင်ကရင်မျိုးသမီးစည်းရုံးကနေမွေးထုတ်ပေးလိုက်တဲ့အမျိုးသမီးကောင်းဆောင်လေးအများပြားရှိနေပြီလို့နှောကညောဖော့ကပြောပါတယ်။တကယ်တော့ဒုက္ခတဲ့အမျိုးသမီးတယောက်ဆိုပြီးကိုကိုကိုတင်ငယ်နေစရာမလိုပဲကိုရှိတဲ့ပတ်ဝန်းကျင်ကိုတင်ယူစရာနေရာတစ်ခုအဖြစ်မှတ်ယူပြီးရနိုင်တဲ့ပညာခွင့်လမ်းတွေကိုအသုံးချပြီးအပတ်တကုတ်လေးလာစီးပူးမယ်။ကိုရဲ့ခွင့်ရေးကိုနားလည်ပြီးကိုရဲ့ယုံကြည်ချက်ကိုရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုနိုင်မယ်ဆိုရင်လူမှုတိုင်းဝိုင်းအတွက်အကျိုးပြုသူတူဖြစ်လာနိုင်ပါတယ်လို့နှောကညောဖော့ကပြောပါတယ်။
အဝဲကေနဝဲရဘကဘခေဘနေကိပတ်ဆာဟောဘနဖကေရဘကဘခေဇမီပတကမဘာဘမီဂူကလစ်ဘမီတဟီအခါဘဒဘဘတညလဘတလဘကေရဘဝကညောဖို့
ဒုက္ခတွေဖြစ်လို့စိတ်ကစရာမလိုပါဘူးဒုက္ခတွေဖြစ်ရတာကျမတို့ရဲ့အပြစ်မဟုတ်ပါဘူးကျမတို့လည်းလူသားတွေပါပဲလူသားအခွင့်အရေးအပြည့်အဝရှိပါတယ်ကျမတို့ကြိုးစားဖို့အရှုံးမပေးဖို့ပဲလိုပါတယ်ဒုက္ခတဲ့စကန်းထဲမှာနေရင်းနဲ့ပဲကိုရနိုင်တဲ့ခွင့်လမ်းတွေကိုယူပြီးလေ့လာစီးပူးပါဒုက္ခတဲ့စကံကိုကိုယ်အတွက်သင်ယူစရာနေရာတစ်ခုလို့သတ်မှတ်ပါ။ရတဲ့ပညာရေးကိုရသလောက်လေ့လာသင်ယူပြီးလူမှုတိုင်းဝိုင်းအတွက်ကိုတက်နိုင်တဲ့ဘက်ကလေးပြန်ပြီးတော့ကူညီပေးပါ။ဒီလိုနည်းနဲ့တိုးတက်မှုတွေရအောင်ယူနိုင်ပါတယ်လို့နှောကညောဖို့ကပြောသွားတာပါ။ခိုင်မာတဲ့ယုံကြည်ချက်နဲ့ဆွဲလုံးလာတာစိုက်ထုတ်မယ်ဆိုရင်တော့ကိုယ်အတွက်အခွင့်အလမ်းတွေဆိုတာပေါ်ပေါက်နိုင်ပြီးအဲ့ဒီလိုပေါ်ပေါက်လာတဲ့အခါမှာလက်လွတ်ဆုံးရှုံးမခံဖို့သာအရေးကြီးပါတယ်။တကယ်တော့ဒုက္ခတွေပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူတဦးတယောက်တိုင်းဟာကိုတက်ဆွမ်းနိုင်တဲ့တတောင့်တနေရာကနေလူမှုအတိုင်းဝအတွက်အပြောင်းလဲတွေဖြစ်အောင်လုပ်နိုင်တဲ့စူရာကိုစစ်ပွဲတွေကြားပြေးလွှာရုန်းကန်ရင်ဒုက္ခတွေစကန်အတွင်းမှာကြီးပြင်းလာခဲ့ပေမဲ့လို့ဒီကနေ့မှာတော့ကိုရဲ့လူမှုအတိုင်းဝအတွင်းမှာသာမကနိုင်ငံတကာကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးကောင်းဆောင်တယောက်ဖြစ်လာခဲ့တဲ့နော်ကညောဖို့ရဲ့ဖြစ်တမ်းမှုအတွေ့အကြုံတွေကတတိပြနေတဲ့စူရာတင်ပြရင်းနဲ့ဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ရှင်မပြည်ပြပါရှင
်။အခုတစ်ပတ်သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်စီးပွားရေးအခြေအနေနဲ့ရိုက်ခတ်မှုတွေအကြောင်းကိုတင်ပြပေးရမယ်။အမေရိကန်စီးပွားရေးပြန်ကောင်းလာဖို့အချိန်ယူရအောင်မယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြပွားမှုတွေတကြောပြန်ဖြစ်ပွားလာနိုင်တယ်လို့လေးနေ့တစ်ကြိမ်ကျင်းပတဲ့အမေရိကန်ထူးထူးရွေးကောက်ပွဲလဲလာမယ့်နိုဝင်ဘာလအတွင်းကျင်းပဖို့ရှိတာကြောင့်အခုလိုမျိုးသုံးသပ်ကြတာပါ။အမေရိကန်စီးပွားရေးကရဲ့နဲ့ဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးမြန်မာအမေရိကန်ကုမ္ပဏီကြီးများအသင်းဥက္ကဋ္ဌကိုထွန်းတင်ကိုကျွန်တော်အောင်ကဆက်တင်မိမြတ်တင်ပြပေးထားပါရခင်ဗျာ။
မင်္ဂလာပါကိုထွန်းနေဒီ American CYA ရာခုအခါမှာဆိုရင်အကြဘက်ကိုသွားနေတာပေါ့လေဆိုတဲ့အခါကျတော့ဒီလာမဲ့ဒီလာပိုင်းကြီးအတွင်းမှာရောအချိန်နေဘလို့ဆက်ရှိမယ်လို့ခမန်းမိပါလေ
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီမှာအခုစုံနေရတဲ့ပြဿနာက COVID-19 နဲ့ပတ်သက်ပြီးတော့ American နိုင်ငံမှာ40 million တန်း40လောက်ကကျွန်တော်တို့အလုပ်လက်မဲ့ဖြစ်နေတယ်ခင်ဗျာဆိုတော့အဲ့လိုမျိုးအချိန်နေမှာအခုဒီမှာကြည့်လိုက်ရင် US မှာဆိုရင်တော်တော်များများလုပ်ငန်းတွေအားလုံးကရပ်နေပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့အလုပ်မသွားခွင့်မရတာရယ်လော့ကဒေါင်းဖြစ်နေတာရယ်။နောက်ဒီကိုဗစ်တွေကိုကျွန်တော်တို့အများကြီးရင်ဆိုင်နေရပါတယ်။နယူးယောက်ဆိုအများဆုံးကဘာအတိဆုံးပါပဲခင်ဗျာ။စတာတော့တရုတ်ပြည်ကစလာတယ်။ဒါပေမဲ့အမေရိကန်မှာတော်တော်ဒုက္ခရောက်တာကအမေရိကန်အများဆုံးရောက်တယ်ခင်ဗျာ။ economic အရာရောလူမှုရေးအရာရောကျန်းမာရေးအရာရောသုံးခုလုံးအရာအမေရိကန်ကနံပါတ်1လို့မျိုးသွားနေတဲ့အခြေမျိုးဖြစ်နေပါတယ်ခင်ဗျာ။ဆိုတော့အဲ့ဒီအချိန်မှာဒီလာမဲ့လတွေရောလာမဲ့လတွေရောစီးပွားရေးကပြန်ပြီးတော့တော်တော်လေးထောင်ကျက်လာမယ်သို့မဟုတ်လည်း stable ဖြစ်လာမယ်တက်မှလာမယ်ဆိုတာကိုလုံးဝမမြင်ပါဘူးခင်ဗ
ျစီးပွားရေးဘက်မှာဆိုရင်တော့ဒါဟို American ဆိုရလည်းပဲဒီကြဆင်းနေတဲ့စီးပွားရေးကိုအားကံမှုဆိုပြီးတော့ဒီလွတ်တော်အစိုးရကနေပြီးတော့ဒီထောက်ပံ့ငွေတွေထုတ်ပေးထားတာပေါ့လေဆိုတော့အဲ့ဒီဟာဒီထောက်ပံ့ငွေတွေကမှနောက်အထူးသဖြင့်ကဒီ unemployment benefit ပေါ့နော်ဒီအလုပ်လက်မဲ့ထောက်ပံ့ခြင်းမှဆိုလို့ရှိရင်လည်းပဲဒီတာမန်ပေးနေကြတဲ့တယောက်ကို6ဝါလောက်ပို့ပြီးတော့ပေးနေတာပေါ့ဆိုတော့အဲ့ဒါကလည်းဒီဇလိုင်လာအကုန်ဆိုလို့ရှိရင်ပြီးပြီပေါ့လေဒါပေမဲ့အခုထောက်ပံ့ခြင်းတွေလည်းရက်ပြီးနောက်ခုနလို employment benefit ဒီ6ဝါပေးနေတဲ့ဟာလည်းဇလိုင်လာကိုရက်ပြီးဆိုရင်ရောဒီနောက်ပိုင်းမှာအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်မလဲ
ဇူလိုင်နဲ့ဩဂတ်မှာကကျွန်တော်တို့ဘာဖြစ်လို့ဟိုဟာဖြစ်လဲဆိုတော့မမြင်ရသေးတာကရထားတဲ့ပတ်စံတွေရဲ့တချို့တွေ food stamp တွေရထားတယ်ရှိပါတယ်ခင်ဗျာအစိုးရဘက်ကနေပေးထားတဲ့ဟာတွေ job မစွာလို့သူတို့ benefit တွေရထားတာတွေရှိပါတယ်အဲ့ဒါတွေကအားလုံးကကိုကဇူလိုင်ဩဂတ်မှာပုံသွားမှာပါခင်ဗျာအစိုးရဘက်ကနေပြီးတော့အလုပ်လက်မဲ့ပေးနေတဲ့ဟာတွေကလည်းသူ့မှာ fund မရှိတော့ဘူးဆိုတော့အဲ့ဒီဥစ္စာတွေကိုလူတိုင်းအင်လာပေးရမယ်ခင်ဗျာနောက်ပြီးတော့သူတို့အိမ်ကားရဲ့ insurance တွေပေးရတယ်ခင်ဗျာနောက်ကားရဲ့ note ပေးရပါတယ်ကားအတွက်လှစင်ချေနေရတဲ့ဟာတွေကသ တို့အတွက်မှာတော်တော်ကိုအခက်အခဲရှိလာလိမ့်မယ်ခင်ဗျာပေးဖို့အတွက်ကိုဘာဖြစ်လို့လဲဆိုတော့အဲကြောင့်ကျွန်တော်တို့ property တွေမှာ real estate တွေအဲစာဦးအိမ်ရမှာအခုကြီးလာမယ်ဆိုရင်ဒီနှစ်မှာဆိုရင်အများကြီးအိမ်တွေကဖန်နေကိုရောက်လာမယ်လက်ထဲကိုခင်ဗျာဘာဖြစ်လို့လဲဆိုတော့first
ကိုဗစ်ကပို့ပြီးအားတန်နေပို့ရဲ့တဖက်မှာလည်းပဲဒါအခုဒါနိုဝင်ဘာဆိုလို့ရှိရင်အမေရိကန်ပြည်နယ်ပြည်နယ်20ကျော်တယ်20ကျော်လောက်မှာကဒီကိုဗစ်19ဒီစကန်ဝေ့ဖြစ်လို့နောက်ပြီးတော့မတ်စ်တွေဘာတွေလဲတခါတလေကျတော့မထဲတော့ဘူးနောက်ဒီနေ့ဆိုတော့ကျွန်တော်တို့ဒီကနေပြီးတော့တက်ဆက်ဆိုဘာတော့ကိုရဲ့ဒီအခုပြောတဲ့20စတိတ်တဲ့မှာတော်တော်များများကကြောင်းလဲပြန်ဖွင့်ကြရပေါ့ကိုရဲ့အဲ
ถ้าบีโร่เล่าไปเนี่ยเรื่องแต่ยุคนั้นเลยไม่พูดบีโร่ถ้าบีโร่ถ้าปั้นเนี่ยยาบุถ้าปูเนี่ยยาบุถ้าเวกูดีช่วยกับเพื่อนมาตัวเราเลี้ยงสิบวัยเจ้าลายตัวเราก็ท้องเนี่ยมันเจ้าลายแก่ยิ่งตัวเราก็ตัวเราเลี้ยงกูจังสักการ์ very weak เนี่ยเลยสิบวัยยาก็จะมาเยี่ยยาก็จันนารุนับเพียงยาเยี่ยบกันเลยเปล่าที่จันนารุคนไหนมาเลยสุดละไม่ฟอลมาเจ้าหนี้คนไหนบุดีก็มาพูดแก่ยิ่งดีมีตาสุดเลยอารมณ์ว่าแต่ยังไม่มาเป็น policy ခေါ်မှာပေါ့နိုင်ငံသားရေး policy မှာလည်းကျွန်တော်တို့ကကြံခဲ့မယ်အဲ့ဒီအပြင်ကိုကျွန်တော်တို့စီးပွားရေးကတော့အခုထိပဲဆရာရဲ့ဘယ်လိုမှအပေါ်မတက်လာဘူးခင်ဗျဘယ်လိုမှမမြင်ဘူးလည်းမမြင်ဘူ
းနောက်ဆုံးမိကောမှာဆိုတော့ဒီအမေရိကန်မှာတော့ခုနလိုပဲစီးပွားရေးလုပ်ငန်းတွေထဲမှာလည်းဒါမြန်မာတွေလုပ်နေကြတဲ့ဟိုလုပ်ငန်းတွေလည်းအများကြီးပါတာပေါ့လေဆိုတော့ဒီလိုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရောဟိုဘာတွေကြိုပြီးတော့ဒီအချိန်လေးအရရအတွက်ဘာတွေကြိုပြီးတော့ပြင်ဆင်ထားရင်ကောင်းမယ်လို့ထင်ပါလေ
ကျွန်တော်တို့ဒီမှာအခုဆိုရပေးနေတာက SBA loan လို့ခေါ်ရခင်ဗျအဲ့ဒီက small business authority ကနေပြီးတော့သူတို့ကနေပြီးတော့ loan ထုတ်ပေးတယ်ရာခိုင်နှုန်းကကိုပြောရရင်ယုံတော့ယုံမှာမဟုတ်200,000-200,000ပဲတစ်နှစ်ကိုပေးရမှာခင်ဗျအဲ့ဒီဟာလေးတွေကိုသူတို့ကထုတ်ပေးတယ်လုပ်ငန်းရှင်တွေအားလုံးပေါ့နော် small business ဆိုတာကအသေးစားလုပ်ငန်းရှင်တွေရဲ့အလက်ဆက်လုပ်ငန်းရှင်တွေအားလုံးကိုထုတ်ပေးပြီးတော့သူတို့ပတ်မပြောက်သွားအောင်မပတ်ပြောက်သွားအောင်အစိုးရနေပြီးတော့အဲ့ဒါလေးတွေပံ့ပိုးပေးတယ်ဘာကနေတစ်ဆင့် loan တွေထုတ်ပေးတယ်ခင်ဗျနောက်လုံးတစ်ခုကကျွန်တော်အဲ့ဒါကိုမြန်မာကုန်တယ်တွေအားလုံးသိအောင်လည်းပြောပြအောင် disaster loan ဆိုတာတစ်ခုရှိသေးတယ်ကိုရ။အပေါ်စီမှာအလုပ်သမားတွေရှိနေတဲ့အချိန်မှာအလုပ်သမားတွေကိုမထုတ်ဖို့အဲ့ဒီအလုပ်သမားတွေကိုဆက်ထားဖို့အတွက်အခု loan တသက်ထုတ်ပေးတယ်ကိုရ။အခုပေးထားတဲ့လာခရဲ့ 2.5% 200,000-2,500,000ကိုအခုအဲ့ဒီပေးအတွက်ကိုထုတ်ပေးတယ်။အလုပ်သမားတွေကိုမထုတ်ပါနဲ့ဆက်ပြီးတော့ထားပါကျွန်တော်တို့ဘက်ကနေပြီးတော့အဲ့ဒီပတ်ဆောင်အစိုးရကနေပေးတယ်ကို။ဆိုတော့တခုပဲလုပ်ပါရတဲ့ loan ကိုရအောင်ယူပါအဲ့ဒါကိုမကြည့်ပါနဲ့ကျွန်တော်ဘယ်လိုဆက်မလဲဘယ်လိုလုပ်မလဲဆိုတာကိုမကြည့်နဲ့ 2% ဆိုတာကဟိုအင်္ဂလိပ်လိုခေါ်တော့ steal ပေါ့အလကားရတဲ့ပုံစံပဲကိုရယ်ဆိုတော့လုပ်ပါယူပါယူပြီးတော့စီးပွားရေးကိုစီးပွားရေးမှာကိုယ်ပတ်ဆောင်မြင်းကြီးမြုံနံပြီးတော့ရှေ့ကိုစိတ်ယူသွားပ
ါအခုဆက်ပြီးသိပ္ပံနဲ့နှီးပညာဇာတ်လမ်းကိုနားဆင်နိုင်ပါပြီကျွန်မချင်းရသက်ပါဒီကံကတိုးတက်လာအောင်
ေအစီအမံကောင်းကောင်းနဲ့စက်မှုလဲရဖြစ်လာဖို့အပြင်စိုက်ပျိုးရာကနေဈေးကွက်ရောက်တဲ့အထိအဆက်ဆက်စနစ်တကျစီမံခန့်ခွဲတဲ့ဤပညာနဲ့ဈေးကွက်အစီအမံပါလိုအပ်နေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်။ဒီလိုဤစနစ်ကျကျစီမံခန့်ခွဲနိုင်မယ်ဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ကင်ဆယ်ကူညီရန်ပုံငွေနဲ့ Home Garden လို့ခေါ်တဲ့အရင်ဥယျာဉ်စိုက်ပျိုးရေးကိုအားပေးဖို့လုပ်နေတာအတွက်အကျိုးဖြစ်ထွန်းနိုင်တယ်လို့ဆိုပါတယ်။ဒီအရင်ဥယျာဉ်စိုက်ပျိုးရေးကိုဘယ်အတိုင်းတာထိလုပ်နိုင်မှာပါလဲ
။ကျွန်တော်ကောင်းဆောင်ရေးကိုကျောင်းစာ Interface စိုက်တင်။ US Service တွေဆိုကိုလုပ်ခိုင်းတာ။အဲဆိုဘာဖြစ်လို့ view စာဒီလိုမျိုးမလုပ်ကြသလဲဆိုရင်ရေကတ်သက်ရှိတယ်စိုက်ပျိုးရတဲ့အချိန်မျိုးမရနိုင်ဘူး။စိုက်ပျိုးရေးရနိုင်အောင်ဆံပေးဖို့လိုတယ်။နောက်ပြီးတော့သူတို့ဒီလုပ်တဲ့လူတွေရေးကွက်ပေါ့နော်။တူတူကန်ကန်ငရုတ်လုပ်မယ်၊ရုတ်တီလုပ်မယ်၊ချင်ပေါင်လုပ်မယ်၊ဖီယုံတခွာအလုံးဒီပြိုင်နဲ့ထွက်လာတောင်းလို့မရဘူး။ဒါတွေကကျွန်တော်အင်္ဂလိပ်မှာကြုံနေတယ်။အင်္ဂလိပ်မှာလည်းခန်းကျင်နေတယ်။တရုတ်ပြည်ပို့လို့မရတဲ့အခါကျတော့ဒီပုံတစ်ခေါက်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေ။အဲ့တော့လုတ်ပြီးတော့ရမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမဲ့ဟာကဘာလဲဆိုတော့ value chain စပြီးတော့စိုက်တာနေပြီးတော့ဈေးကွက်အစီမံလိုတာပေါ့ဆရာမရဲ့။အခုကဈေးကွက်တွေကလည်းမြန်မာမှာပိတ်နေတော့ border ပိတ်နေတော့ဖွင့်လာတဲ့ဟာတော့ဒီပုံဘာပြရလို့ဝအောင်စားမှာနော်။ဒါပေမဲ့ရေရှင်မှာတော့ဒီထွက်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard ကျစီကျွဲခေါ်တဲ့စိတ်တော့ကင်းတဲ့ဤနံနေနဲ့ထုတ်နိုင်မယ်ဈေးကွက်ဆန်နိုင်မယ်ဆိုရင်တော့တော်တော်ကလာလာကောင်းတဲ့တိုက်ပြေးထုတ်လို့ရတဲ့လုပ်ငန်းတစ်ခုပါပဲဒုစရာသို့တော့ဒုစရာကိုဘလူးအလုပ်မှလည်းဈေးကွက်ဘလူးလောက်မှဆိုရင်တော့ဒီနေ့ကျွန်တော်တို့အနေထားဈေးကွက်ဤကကြည့်လိုက်ရင်အားရစရာမရှိဘူးဆန်တော
့ဘာကြောင့်အားမရစရာဖြစ်နေတာပါလဲ
ဒီနာအလုံးကဘယ်လက်ထွက်ခေါ်တဲ့ယူနှစ်ခုနှစ်ဖက်စာချုပ်ချုပ်ထားတဲ့ဈေးကွက်မှာမဟုတ်ပါဘဲနဲ့သူတို့ချရဈေးကိုသူတို့ပေးတဲ့ဈေးမှာယူနေရတဲ့ဈေးကွက်သွားပြီးကစုံနေရတဲ့အတွက်ဒီဈေးကွက်မရေမြာမသိမရှာမှုအောက်မှာဒီစိုက်ပျိုးရေးကမတွေ့တဲ့တာလည်းရှိတယ်ဆိုတော့ဈေးကွက်ကိုလည်းဟိုရေနဲ့စက္ကရာလိုးလိုးဈေးကွက်ကလည်းအဓိကပဲဒီပစ္စည်းတွေကိုပတ်မဲ့ဈေးကွက်ကိုလည်းနိုင်ငံတော်ကကျွန်တော်တို့ပေးသမျှယူရောင်းရမယ်စနစ်ထက်အပြန်အလှန်အချိန်မီွေးကိုကျွတ်လို့ကျင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန်ကိုက်စီမံထိုက်ပြုတ်ထုတ်နိုင်တဲ့စနစ်မရောမရှင်းယနေ့ထိပဲတရုတ်ပြည်စီကစားမှာတရုတ်စီဝိုင်းသမားတွေပေးသမျှယူပြီးတော့လုပ်နေရတဲ့အနေထားအနေလွတ်မယ်
ဒီအင်္ဂလိပ်ဈေးဆိုင်တဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာ။ပြင်နိုင်ငံမှာလုပ်နေတယ်ဆ
ရာ။အင်ဂျီယာဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီ။အခြားနိုင်ငံ NGO တွေဖြစ်တဲ့ American ကျွန်တော်တို့ Seattle က Lancaster ဆိုတဲ့ NGO ကုမ္ပဏီကလည်းအဲ့ဒီတမောင်းမှာပင်ချန် Home Garden တွေကိုတိုးချက်ဆိုင်ဖို့ဘူးတီလို့တော့မယ်။သူတို့ကနိုင်ငံနိုင်ငံမှာလုပ်တယ်၊ပတ်မှုပေးတယ်၊စီနန်နေရိုအင်ချန်နေဆိုင်ကူးစီအင်ဂျီယာနိုင်ငံကြီးရဲ့ကောင်းဆောင်တွေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုပ်ပြေးတယ်အိတ်ကြီးမတဲ့ဟာရောရေအားလုံးရောက်တယ်ရောက်တော့သူတွေကအိမ်ကြီးဝင်းထဲမှာသင်္ကန်းတွေစိုက်ကြတယ်နောက်စားသုံးတဲ့ဒီမန်းကလည်းသူတို့ဒီအားလုံးကဟင်းသီးရဲ့စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်ထဲမှာဝင်အဆင်ပြေတယ်ကျွန်တော်တို့ပြည်ထဲကတော့ပူရှန်တဲ့ဟာ surplus တွေပူတဲ့ဟာကိုကျွန်တော်ဘလို့ဒါကိုအကျိုးရှိအောင်ထပ်ကုန်နေနဲ့ဘလို့လို့မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ Home Garden ဆိုတာနဲ့ project တွေနဲ့ထွက်လာတဲ့အိုရှန်နဲ့ပစ္စည်းတွေကိုဘယ်လိုလုပ်ရင်ကောင်းလဲဆရာ
။ဘယ်လိုဆင်မှာတော့ဗမာပြည်မှာတက်ပြီမှာကော်ဖီကင်းနေကော်ဖီကင်းနေအားလုံးကယနေ့အောင်ရင်းမဲ့ရိတ်သိမ်းတဲ့ခါကျတော့ဈေးကွက်မရှိဘူးပြုဈေးကွက်ပိတ်လိုက်တဲ့အတွက်ကော်ဖီဒါနလူတွေနဲ့ပြည်တွင်းကရှားပါတဲ့ဒေသတွေမှာတူတူနေရတဲ့နေသားပေါ့နော်။အခုနောက်ပိုင်းမှာသူ့လိုပဲဒီတန်ဖိုးရှိတဲ့ပြည်နယ်ပြည်သီးကျွန်တော်တို့ထည့်တဲ့ပြည်ဒီတလုံးကနည်းဆုံး900လောက်ရှိတာနည်းတာမဟုတ်ဘူးလို့ပြီးတာမှဒီရက်ဆောက်တို့ဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံးပတ်လဲမြင်မဆုံးကျွန်တော်တို့တရချန်ကြီးတွေမလေးပေါင်းရင်မေရီယာကျောင်းတဲ့စိန်ကိုင်းတော့မြေသားအဲ့မှာတရက်ချန်နေဒီမောချင်းအပြည့်ရဲ့ကိုမစုံရင်းမဲ့ရင်သိင်းပြီဒါမှမဟုတ်ဒီတရက်အသီးတွေဒီတရုတ်ပြည်ကစီးပိတ်ကထားတဲ့အတွက်ယနေ့သူတို့မှာဒီတရက်အသီးတွေကိုပြည်တွင်းမဲ့ရောင်းရတယ်ကျွန်တော်ကတော့ဒီလိုဆုံးရှုံးပေါ့နော်တော့အများကြီးပဲဖေးရဲသွားဒီတိုင်းမှာပဲအလူတွေရှာမိပါရိတ်တော့ပဲအများကြီးထွက်တော့ပဲခရီးရင်တွေအင်းလေးကန်နေထွက်တော့မယ်အထားမခံတဲ့ဈေးနဲ့ဖြစ်တဲ့အတွက်ဒီဈေးနဲ့ဒီလိုရိတ်သိမ်းပြီးတော့ဈေးကွက်မှာရှင်းရှင်းမလားလို့ရှိရင်နိုင်ငံတော်စုအနေနဲ့ဘာလုပ်မလဲဆိုတာကကျွန်တော်တို့စုအကြောင်းဖြစ်သွားပြီအဆုံးထိကျွန်တော်တို့တိုင်းပြည်ရဲ့ထုတ်ကုန်တွေအကျိုးရှိအောင်လုပ်ပစီမံနေဘူးကြောက်ဂျပန်ဘလို့စီမံလဲခုနဒီ previous shock ခေါ်တဲ့တိုင်းနေပြည်နယ်ဒေသတို့မှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစုအဖွဲ့တန်သမာ task force တွေဖွဲ့ပြီးတော့ cold storage facility တခု prefecture တိုင်းမှာသူစောက်ပေးတယ် prefecture 50ဆိုအခု50အခုတလုံးကတော့ဈေးတော့ကြီးတော့ဒါတုံးဆိုရင်လည်းကျွန်တော်တို့မတက်နိုင်ဘူးဒီကန်တန်းလေးတော့တန်တဲ့ဒီပြည်သားအတိုင်းမှာတလုံးကြီးဆောက်ပေးတဲ့တန်သမာဒီချိန်မျိုးသူထွက်လာသမျှသီးနှံကျွန်တော်ပြောနေတဲ့ချမ်းပြတ်ထွက်တဲ့သီးနှံအားလုံးခရမ်းမုံလာဂေါ်ပီချင်းကျက်သွန်
အာလူအခုထွက်တက်မြောက်ကိုသူကအလုံးသဌာနသွားပူပေးဌာနအလုံးတိန့်စီသေကျော်တန့်စင် grading ဘက်ထုတ်ပို့ပြီးတော့ market ရောက်ပို့ပေ
းစိုက်ပျိုးထွက်ကုန်တွေကိုတိန့်စီပေးမယ်အအေးကန်းကုန်လုံစခန်းကြီးတွေကိုဂျပန်မှာဆောက်လုံနိုင်နေတယ်မဆောက်လုံနိုင်တဲ့မြန်မာနိုင်ငံမှာရောဘလို့လုံနိုင်ပါသလဲ
ဘလို့မကုန်လုံနေချာအကုန်နေတဲ့ full facility ပေါ့ဗျာအင်းလန်အောက်လန်လောက်ရှိတဲ့ aircon တွေ aircon တွေကိုအခုကတိမှန်ချင်းနဲ့ကြံကင်းရဲ့အောက်ကနေအင်းလန်တခုဝင်မိမယ် aircon နဲ့ဘိုလုံရဲ့ aircon တွေအောက်လန်နဲ့ထွက်မယ်ဒီလိုကိုဆိုရင်ရိုက်လို့နိုင်နောက်ကိုဆိုရင်မလို့နိုင်ဘူးဒါတိတ်ဘော်တော်လူကများမယ်ဆိုရင်အချောက်ခံမယ်ချမ်းမီမှာနေရော24ပိုင်းအချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘယ်လိုပက်ကျင်းတိမ့်သိမ့်ဘယ်ဈေးကွက်မှာသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်ဒါဒုတိယနေ့ပေါ့နော်တတိယနေ့ကတော့ partnership လောကဖြစ်နေတဲ့ juice ဖြစ်နေတဲ့တရတီးတို့ဟာမျိုးတွေခဲမြင်လို့အမျိုးကျတော့ juice ကိုလုတ်ထုတ်လို့ရတယ်အရှိတောင်အရှာမှာကျွန်တော်တို့ကောင်းကောင်းကို supply လုပ်လို့ရတယ်တဲ juice ပူနေထားမှာကျန်တတိယချက်တော့တဲ့ကိုဒီအနှစ်ထုတ်ပြီးတော့ဒါကိုပရစတ်လုပ်ပြီးတော့ဘလို့အေးခံပြီးတော့ကိုသက်စေပါညာချက်ချလို့ပါပေါ့ preservation တွေလုပ်ပြီးတော့များလုပ်နိုင်လို့ရှင်တော့ဒီစားရှေ့မှာအလားလားရှိတာခင်ဗျာညင်လိုက်ဆိုင်မှာလာတူဒီကန်ကြီးတွေအားလုံးကိုပြုတ်ပြီးတော့ ketchup ပေါ့ခင်ဗျာညင် sauce လုပ်ပြီးတော့နိုင်ငံတကာပို့မယ်ပေးတယ်ဆိုကျွန်တော်ဗမာကပေးရ70တန်းလောက်စိုက်တယ်စီတွက်သီးနှံက14တန်းလောက်စိုက်တယ်အားလုံး25တန်းလောက်စိုက်တယ်နော်25တန်းလောက်စိုက်တဲ့ဒီဟာကြီးပေးသီးနှံကြီးတင်ဘူးလေးတွေဒီလိုဒီဘူးနဲ့ပဲတွေကိုပြုတ်ပြီးတော့ဒီကဖြစ်သိသိပြရောင်းတာလေဒီမှာပဲရှုပ်ပြီဆိုရင်လည်းလက်ပြတ်ဇက်တက်ကိုကျုံနဲ့ဂိုင်းမခံရအောင်နော်ဒီဘူးမှဂိုင်းမတူရှိတဲ့နေသားဖြစ်နေ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားချက်တွေပဲဒီသတင်းပတ်သက်သိပ္ပံနဲ့မိပညာဆန္ဒကိုဒီမှာပဲရန်လာလိုက်ရအောင်ဆိုနောက်တစ်ပတ်မှာတင်ပြဆုံးပါမင်္ဂလာပါရှင်။ဒါမဲ့ဒီနေ့ရည်နဲ့ဇွန်လ27ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မိတ္တရားကိုအမှတ်တရနဲ့ဂုဏ်ပြုသတ်မှတ်ထားပါ။ဒီတော့ဗီဒီယိုရေတော်ရှင်တွေလည်းဖခင်များနေ့မှာကိုယ့်ရဲ့ဖေဖေကိုမိတ္တတေးလက်ဆောင်ပါခြင်းနဲ့ပြောချင်စရာစကားလေးတွေကိုလေးလိုက်ရတစ်ဆင့်ပြောခြင်းကြရဲဆိုရင်တော့ဗီဒီယိုကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်၊ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။Viewer မြန်မာပိုင်းရဲ့ Facebook စာမျက်နှာ Viewer Bamish News ဆိုတာမှာ send message ဆိုတဲ့နေရာကနေစာရေးနိုင်သလို email လိပ်စာ bamish@viewernews.com ကိုလည်းစာရေးပို့နိုင်ပါတယ်။ Viewer ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ဒီမှာ၁၉ရက်နေ့ဟာအမေရိကန်နိုင်ငံမှာကျန်းစနစ်ဖျက်သိမ်းတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တည်ခဲ့ရတဲ့နှစ်ပေါင်း155နှစ်မြောက်နေ့ဖြစ်ပြီးအထိမ့်မှတ်ပွဲတွေကိုဆင်နွှဲနေကြပါတယ်။ကျန်းစနစ်ကိုဖျက်သိမ်းလိုက်ကြောင်း1863ခုနှစ်မှာကျင်ညာခဲ့တာဖြစ်ပေမဲ့တောင်ပိုင်းကတက်ဆက်စ်ပြည်နယ်မှာတော့1865ခုနှစ်မှာမှဂျာဘတ်စတန်မြို့ကိုပြည်တော်စုစစ်သားတွေရောက်တော့မှတည်ခဲ့ကြတာပါ။ဒါကြောင့်နောက်တစ်နှစ်မှာဇွန်လနဲ့19ရက်ကိုပေါင်းပြီးဂျွန်တင်းလို့ခေါ်တဲ့အထိမ့်မှန်နေ့ဖြစ်နေဂျပန်စတမ်မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်။တရုတ်ရဲ့တီးခြားအုပ်ချုပ်ခွင့်ရထားတဲ့နယ်နေတစ်ခုဖြစ်တဲ့ဟောင်ကောင်ကိုတရုတ်နိုင်ငံရဲ့မြို့တစ်မြို့ဖြစ်နေပဲသတ်မှတ်ရတော့မှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ချန်နဲ့ကိုပင်ဟေဂန်ဒီမိုကရေစီထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဟောင်ကောင်မှာစက်တင်ဘာလကျင်းပမယ့်ရွေးကောက်ပွဲကနေတရုတ်ကွန်မြူနစ်ပါတီရဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ပေါ်လေးစားမှုရှိမရှိကိုအားလုံးသိလာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာတဝန်လူပေါင်းတန်း80နီးပါးအိုးရင်ဆွန့်ခွာပြီးဒုက္ခတွေဖြစ်နေနေထိုင်နေကြရတယ်လို့မနစ်ကတစ်နှစ်ထဲမှာပဲလူ70တန်းအိုးရင်ဆွန့်ခွာထွက်ပြေးကြရတာဟာဆိုရင်ထိတ်လန့်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂကိရမှုချုပ်အန်တိုနီယိုဂူဒရက်စ်ကဂျွန်လ20ကမ္ဘာဒုက္ခတွေများနေ့မှာပြောကြားလိုက်ပါတယ်။တောင်မြောက်ကိုရီးယားနိုင်ငံဆက်ဆံရေးတင်းမာမှုတွေမြင့်တက်နေတဲ့ကိစ္စပေါ်မှာတာဝန်ယူချောင်းပြတာတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနဝန်ကြီးမနေ့ကရာထူးကနေနှုတ်ထွက်သွားပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမရှင်မြတ်တပါ
This program has come to you from the Voice of America, Washington.